Welcome to the Voice of America in Burmese.
Mingla mane chin ma she. Washington ni review American tanga ni 2021 January 16 ye. Sanin ni manakin season rwe go Myanmar sanaw chin mane 6 nai ga ni 9 nai thi. Line no meter 2440 ni 51. Line line meter 190 ga ni thau lan pe ni ba bi. Chuma khin myo tat ba. Di manakin tarin rwe go ko yen min thon na du pyo pya pe ba me.ကဘာတလော COVID-19 ကာယောဂါကြောင့်သေဆုံးရသူဟာတောက်ကြံနေမှာနှစ်တန်းရှိသွားပြီဖြစ်ပြီးကမ္ဘာနိုင်ငံတွေချာပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အခုလိုအခြေအနေဆိုးရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာပြောကြားလိုက်ပါတယ
် Our world has reached a heart-wrenching milestone. The COVID-19 pandemic has now claimed 2 million lives.
ကမ္ဘာကြီးမှာအထူးကြေကွဲပွဲတမိုင်းမှတ်တမ်းတစ်ခုဖြစ်နေ COVID-19 ကာယောဂါနဲ့သေဆုံးရသူနှစ်တန်းဖြစ်သွားပြီဖြစ်ကြောင်းပြောသွားတာပါအခုလောက်အများပြားသေဆုံးရတာအတွက်ပိုးပြီးဆိုးစေတာကကမ္ဘာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်ဆိုတော့ကိုဝန်းနေစွာနဲ့တွေ့နေရကြောင်းနဲ့အခုသေဆုံးရသူနှစ်တန်းကိုအောက်မေ့တတိယရတဲ့အနေနဲ့ကမ္ဘာလုံးပူးပေါင်းဆောင်ရွက်မှုတွေလှုပ်ဖို့အချိန်ကျနေပြီလို့တတိပေးလိုက်ပါတယ်တရုတ်နိုင်ငံဝူဟာမှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့ပြီးတစ်နှစ်ကြာမှာဒီရောဂါကြောင့်သေဆုံးရသူကနှစ်တန်းဖြစ်သွားခဲ့တာပါဒါဟာကမ္ဘာတလောပူပေါင်းဆောင်ရွက်မှုမရှိတာကြောင့်ဖြစ်တယ်လို့သိပ္ပံဆိုင်ရာအောင်မြင်မှုတွေရှိပေမဲ့စီးလုံးမှုမရှိတဲ့အတွက်ဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောပါတယ်။ဒီရောဂါကူးစက်မှုဟာအမေရိကန်နိုင်ငံမှာ23သန်းကျော်နဲ့အများဆုံးဖြစ်တယ်လို့သေဆုံးမှုကလည်း4သိန်းနီးပါးရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကူးစက်များကိုရိုနာဗိုင်းရပ်စ်ပိုးမျိုးတစ်ကိုအမေရိကန်နိုင်ငံမှာတွေ့ရှိနေပြီဖြစ်ပြီးဒါဟာမတ်လလောက်မှဆိုအဓိကပြန့်ပွားတဲ့ပိုးဖြစ်လာနိုင်တယ်လို့American ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကတောက်ကြံနေမှာသတိပေးထားပါတယ်။ COVID-19 ကူးစက်ပြန့်ပွားမှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပေါက်အားလုံးကိုပိတ်ထားတော့မှာဖြစ်ကြောင်း Britain ဝန်ကြီးချုပ် Boris Johnson ကတောက်ကြံနေမှာကြေညာလိုက်ပါတယ်။ Britain နိုင်ငံတည်းကိုဝင်မယ်ဆိုရင် COVID-19 ကင်းရှင်းကြောင်း82နာရီအတွင်းစမ်းသပ်စစ်ဆေးထားတာကိုပြတ်သားမှာဖြစ်တဲ့အပြင်ကိုယ့်အကူတိကျခွဲနေတဲ့ self quarantine လဲဆယ်ရက်နေရာမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်နောက်9ရက်အကြာမှာထပ်ပြီးဒီပိုးရှိမရှိစမ်းသပ်ဆစ်ဆင်းမှုလုပ်ရမှာဖြစ်ပြီးအဲ့ဒီအချိန်မှာလည်းပိုးမရှိတာတွေ့ရမှကွာရန်တင်းကနေထွက်ခွင့်ရမှာဖြစ်ကြောင်းပြောပါတယ်ဗြိတိန်နိုင်ငံထဲကိုလာရောက်သူအလုံးအတွက်ဒီဥပဒေဟာတနင်္လာနေ့မနေ့4နာရီမှာစတင်တည်ရောက်မှာဖြစ်ပါတယ်ကိုဗစ် -19 ကူးစက်ပြန့်နှံ့မှုတားဆီးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ကြီးမားတဲ့ဒဏ်ငွေရအေးအေးမှုတွေလုပ်ပြီးနေဆက်ပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့အစိုးရကတဆင့်တိုးပြီးလုပ်တော်မှာဖြစ်ကြောင်းလည်းပြောပါတယ်နေဆက်တွေကိုအနည်းဆုံး February 15ရက်နေ့အထိပိတ်ထားနိုင်ခြင်းရှိပါတယ်။အစိုးရဘက်ကဒီရောဂါကာကွယ်ဆေးထိုးတဲ့အစီအစဉ်စတင်နေချိန်မှာပဲနိုင်ငံတွင်းကိုဗီဇာပြောင်းပို့တဲ့တွေဝင်မလာအောင်အခုလိုလှုပ်ဆောင်ရတာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။ American နှစ်တော်ကို January 6ရက်နေ့ကဝင်ရောက်စီးနှင်းမှုအတွင်းအရွေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လုပ်ကြံဖို့ပါဆန္ဒပြသူတွေဘက်ကရည်ရွယ်ချက်ရှိတယ်လို့ဘိုးအစိုးရရှင်းနေတွေကချက်တပြေးနေမှာပြောပါတယ်။တော်ကိုအတင်းဝင်ရောက်ဆင်းနေမှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေအတွက်တရားရင်ဆိုင်မှုစောင့်ဆိုင်းနေတဲ့ Jacob Anthony Chancellor ကိုဖမ်းဆီးဖို့အတွက် Arizona ပြည်နယ် Phoenix ကဗဟုအစိုးရရှေ့နေတွေကကျေစပရင်းနေနှောင်းမိုက်မှာရှောက်ထားခဲ့တာဖြစ်ပါတယ်။ American အစိုးရရဲ့အရွေးကောက်ခံအရာရှိတွေကိုဖမ်းဆီးဖို့နဲ့လောက်ချံဖို့လွှတ်တော်ကိုဝင်ရောက်ဆင်းနေသူတွေလုံမှာကိုသူကထောက်ခံနေဆိုတဲ့ခိုင်မာတဲ့တက်တည်ဖြစ် Chancellor ရဲ့ပြောကြားချက်နဲ့လှုပ်ဆောင်ချက်အပါအဝင်အထောက်ထားတွေကိုအခုတင်သွင်းတဲ့ရှောက်ထားလွာထဲမှာဖော်ပြထားတယ်လို့ရှေ့နေတွေကပြောပါတယ်။ဌာနေတိုင်းသားတွေရဲ့ကျွဲကောင်းပါဝတ်စုံကိုဝတ်ပြီးကျွဲဂျုံနဲ့6ပေရှိလှန်ကိုဂိုင်းပြီးလှုပ်တော်ရဲကိုဝင်ရောက်ခဲ့တဲ့ Chancellor ရဲ့ပုံကိုလူမှုမီဒီယာနဲ့သတင်းတွေမှာတွေ့ကြရတာပါ။အခုချိန်ထိတော့သူ့ကိုလူမှုမငြိမ်မသက်ဖြစ်အောင်လုပ်မှုတရားရေးဆိုင်ရာအနှောက်အယှက်ပေးမှုတွေနဲ့တရားစွဲဆိုထားတာပါ။အချိန်တိုင်းအမှန်တရားပေါ်လာမယ်ဆိုတော့သူ့မှတ်စုကိုဒုသမ္မတ Mike Pence အတွက်သူကအထက်လွတ်တော်ခမ်းမာထဲမှာထားခဲ့ကြောင်းလဲတာဝန်ခံအရာရှိတွေကပြောပါတယ်လွတ်တော်ရဲ့ဝင်ရောက်စီးနှင်းမှုနဲ့ဆက်နွယ်ပြီးဗဟုအစိုးရအရာရှိတွေဖမ်းဆီးထိန်းသိမ်းထားသူကအခုဆိုတရားကြုံနေပြီပါတယ်သမ္မတ Trump အစိုးရအဖွဲ့ချမှတ်ထားတဲ့အတိုင်း American တပ်သားတွေယူရိုမှာချထားမှုကို2500အထိရှော့ချတော့မယ်လို့ယာယီကာကွယ်ဝင်ကြီး Christopher Miller ကတောက်ချန်နေမှာပြောပါတယ်အခုလို American တပ်သားအရေးအတွက်ရှော့ချတာဟာအီရန်လုံခြုံရေးတပ်တွေရဲ့ဆွမ်းဆောင်နိုင်ရင်တိုးလာတဲ့ပုံမှာမူတည်လှုပ်ဆောင်တာဖြစ်ကြောင်းအမေရိကန်မှာအစိုးရအသက်တက်လာဖို့9ရက်လိုမှာပဲမီလာကကြေညာချက်ထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။ IS စစ်တွေးကြော်ရဲ့ချင်းချောက်မှုအငြင်းကိုအခုခါမှာ အီရတ်တပ်တွေကိုင်းကွယ်လာနိုင်စွမ်းရှိနေပြီဖြစ်တဲ့အတွက်ဒေဖွဲ့ကိုချိန်မုံးရင်းမှာအကူအညီပေးဖို့ကာလတာရှည်ချထားခဲ့တဲ့အမေရိကန်တပ်သားအရေးအတွက်ကိုရှော့ချမှာဖြစ်ကြောင်းနဲ့ဒီလိုရှော့ချတာဟာအချိန်နဲ့တိုးတက်မှုတကယ်ရှိနေတာရဲ့ပြရုပ်ဖြစ်ကြောင်းလည်းပြောပါတယ်ဒါအပြင်အာဖဂန်နစ္စတန်နိုင်ငံမှာလည်းတပ်သား2500ကျော်ကိုရှော့ချဖို့လှုံ့ဆော်မှာဖြစ်ကြောင်းတောက်ကြနေမှာပဲမစ္စတာမီလာကကြေညာခဲ့တာပါ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.13 ဘိုင်းဒိုမီတာ40 kHz 9.13 ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလမ်းမှာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်တဲ့တွေကိုဆက်လက်ကြီးညာပေးတော့ပါမယ်ကျွန်တော်ရမ်ထော်ပါမြန်မာနိုင်ငံမှာမနေ့တုန်းက COVID-19 အတည်ပြုလူနာ913ယောက်ထပ်တိုးအတည်ပြုလိုက်တာကြောင့်အခုချိန်ထိကူးစက်သူဆေးစုပေါင်း 33,388 ယောက်ရှိပြီဖြစ်ပါတယ်။မနေ့တုန်းကသေဆုံးသူလူနာ14ယောက်ရှိတာကြောင့်အခုချိန်ထိသေဆုံးသူဆေးစုပေါင်း 2,926 ယောက်ရှိပါတယ်။မနေ့တုန်းကဓာတ်ခွဲနမူနာ 12,955 ခုစစ်ဆေးခဲ့တာဖြစ်ပါတယ်။ပြကြတဲ့နှစ်မလာကစပြီးအခုချိန်ထိစစ်ဆေးပြည်စီခဲ့တဲ့ဓာတ်ခွဲနမူနာပေါင်း2,000ကျော်ရှိပါတယ်။ COVID-19 ကာယောဂါကာလရွေးကောက်ပွဲအပြီးတတိယကြိမ်ပြည်ထောင်စုဆင်လွတ်တော်စည်းဝေးတွေစတင်တဲ့အခါသတင်းရယူနိုင်ရေးပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။သတင်းယူနိုင်ဖို့အတွက်နိုင်ငံခြားသတင်းမီဒီယာတွေအနေနဲ့သတင်းဌာနတစ်ခုကို2ဦးနှုန်းနဲ့သတင်းယူခွင့်ပေးမှာဖြစ်ကြောင်းပြန်ကြားရေးဝန်ကြီးဌာနကဇန်နဝါရီလ15ရက်နေ့ရက်စွဲနဲ့အသိပေးကြေညာထားပါတယ်။နေပြည်တော်အခြေစိုက်နိုင်ငံသားသတင်းမီဒီယာသမားတွေကိုဇန်နဝါရီလ29ရက်နေ့မှာစစ်ဆေးဖို့ရာထားပြီးနေပြည်တော်ပြည်ပနိုင်ငံသားသတင်းမီဒီယာသမားတွေကတော့ချမှတ်ထားတဲ့စည်းကမ်းတွေနဲ့အညီသတင်းတစ်ပတ်ကွာရန်တင်းဝင်ပြီးမှစစ်ဆေးခံရမယ်လို့ပြန်ကြားရေးဝန်ကြီးဌာနကနိုင်ငံသားသတင်းတောင်များအသိကိုပေးပို့တဲ့စာမှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်350အရေးပေါ်ချေငွေပေးအပ်ဖို့နိုင်ငံကငွေကြေးရမငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတိပြုဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းတဲ့မှာအပူတပြင်းလိုအပ်ချက်တွေရှိနေတာကြောင့်အခုလိုဒုတိယအကြိမ်ချေငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာလို့လည်း IMF အဖွဲ့ရဲ့ဇန်နဝါရီလ13ရက်နေ့သတင်းထုတ်ပြန်ကြမှာဖော်ပြထားပါတယ် IMF ရဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကမြန်မာနိုင်ငံအတွင်း COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးတရားမှုတွေကိုရော့ပေါင်းအောင်လုပ်ပေးမဲ့ need to ကာကွယ်မဲ့အားနည်းသူတွေကိုပံ့ပိုးပေးနိုင်လိမ့်မယ်လို့လည်း IMF ကပြောပါတယ်။အခု IMF ရဲ့ချင်းငွေကဒုတိယအကြိမ်မြောက်ချင်းငွေဖြစ်ပါတယ်။2020ပြည့်နှစ်ဇွန်လတုန်းကလည်းအမေရိကန်ဒေါ်လာ356.5သန်းချင်းငွေပေးအပ်ခဲ့တာကြောင့် COVID-19 ကုစားရေး IMF ကပေးအပ်ထားတဲ့ချင်းငွေပမာဏစုစုပေါင်းဒေါ်လာသန်း900ရှိပြီဖြစ်ပါတယ်။အခုဒီချိန်မှာလည်းမြန်မာနိုင်ငံရဲ့မြေတက်ရက်ကန်ချက်ကိုအခြေခံပြီးအမှုဆောင်ပုဂ္ဂိုလ်ကဆွေးနွေးခဲ့တာဖြစ်ပါတယ်။ဆွေးနွေးပွဲပြီးIMF အဖွဲ့ရဲ့ဒုတိယစီမံခန့်ခွဲမှု Director Mitsuhiro Furusawa ရဲ့ထုတ်ပြန်ချက်မှာ COVID-19 ဒုတိယလိုင်းကြောင့်မြန်မာစီးပွားရေးထိခိုက်နေပြီးအသွားအလာပိတ်ပင်တာခီးသွွားလုပ်ငန်းကျဆင်းတာနဲ့ကုန်ပစ္စည်းထောက်ပံ့မှုလမ်းကြောင်း Supply Chain တွေပြတ်တောက်ကုန်တာတွေဖြစ်ပေါ်နေတယ်လို့ပြောပါရယ်အခုပေးရတဲ့ချင်းငွေက COVID-19 ကြောင့်အပူတပြင်းလိုအပ်နေတဲ့မြန်မာပန်းထားငွေကြေးအခြေအနေကိုကုစားရမှာအထောက်အကူဖြစ်စေလိမ့်မယ်လို့လည်း Mitsuhiro Furusawa ကပြောပါရယ်ခင်ဗျတရုတ်နိုင်ငံရဲ့ smartphone company Xiaomi နဲ့တရုတ်နိုင်ငံရဲ့တတိယအကြီးဆုံးမြို့သားရေနံ 24A company အပါအဝင်တရုတ် company တွေကိုတရုတ်စစ်တပ်နဲ့ဆက်နွယ်နေတယ်ဆိုရဲဆွဲချက်နဲ့ American Soya ကအမိမဲစီးရဲမှာထည့်သွင်းလိုက်ပါတယ်။ Xiaomi နဲ့တရုတ်လေယာဉ်ကုသရေးဝန် company Comecto အပါအဝင်တရုတ် company ကိုကူကို American ကာကွယ်ရေးဝန်ကြီးဌာနကအခုလိုအမိမဲစီးရဲမှာထည့်သွင်းလိုက်တာကြောင့် American ရင်းနှီးမြှုပ်နှံသူတွေအနေနဲ့ဒီနှစ်နိုဝင်ဘာလအကုန်နောက်ဆုံးထားပြီးသူတို့ရဲ့ယင်းပြုံနယ်မှုတွေကိုရှုပ်ပြောင်းရမှာဖြစ်ပါတယ်။ American Bandai ဝန်ကြီးဌာနကတိကျထုတ်ပြန်တဲ့ကြေညာချက်တစ်ခုမှာတော့တရုတ်မျိုးသားကမ်းလွန်ရင်းနှီးရှာဖွေရေး Corporation CNOOC ကိုလည်းအမည်မဲ့စီးရင်မှာထည့်သွင်းလိုက်ပါတယ်။ American တို့ကအခုလိုတရုတ်ကုမ္ပဏီတွေကိုအမည်မဲ့စီးရင်သွင်းလိုက်တဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်ပြန်လည်တုံ့ပြန်ပြောကြားခဲ့ပါတယ်။
特朗普政府泛化国家安全概念，滥用国家力量。
သမ္မတထရမ်ကအမျိုးသားလုံခြုံရေးအတွေ့အခေါ်ကိုနေရာတကာမှာတုံ့ပြန်နေတယ်လို့နိုင်ငံအာဏာကိုလည်းအလွဲသုံးစားလုပ်နေကြောင်းနဲ့တရုတ်ကုမ္ပဏီတွေပေါ်အကြောင်းရင်းမရှိပဲထပ်တလဲလဲဖိနှိပ်ချုပ်ချယ်နေတယ်လို့တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရဇောင်းလီချန်းကဇန်နဝါရီလ15ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အမေရိကန်တို့ကဈေးကွက်ရှင်ပြိုင်မှုအခြေခံမူတွေနဲ့နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးစီမင်းတွေကိုချိုးဖောက်နေတယ်လို့လည်းတရုတ်နိုင်ငံကဆက်ဆွဲပြောကြားခဲ့ပါရယ်ခင်ဗျ ကိုဗစ် -19 ကူးစက်မှုမြင့်တက်နေသေးတာကြောင့်2020ခုနှစ်ထဲတိုကျိုအိုလံပစ်ကျင်းပရေးကိစ္စဘာမှမဆိုဖြစ်သွားနိုင်တယ်လို့ဂျပန်အစိုးရအဖွဲ့ဝင်ဝန်ကြီးတူကပြောပါတယ်။
こういうコロナの状況ですから何があるかわからない。
လက်ရှိကိုရိုနာဗိုင်းရပ်စ်ကရောဂါအခြေအနေအရဘာမှမဆိုဖြစ်သွားနိုင်ပါတယ်။ကိုလံပစ်ကျင်းပရေးကော်မတီနဲ့နိုင်ငံတကာအိုလံပစ်ကော်မတီတို့အနေနဲ့ရှားကန်အရန်အစီအစဉ်တွေစီမံထားဖို့စဉ်းစားရမှာဖြစ်ပါတယ်လို့ဂျပန်အုပ်ချုပ်ရေးနဲ့ဥပဒေစည်းမျဉ်းပြင်ဆင်ရေးဆွဲရေးဝန်ကြီးတာရိုကိုနိုကပြောပါတယ်။ဒါပေမဲ့အိုလံပစ်ပွဲတော်ကျင်းပဖို့ဂျပန်နိုင်ငံကအခိုင်အမာပြင်ဆင်ထားတယ်လို့လည်းသူကပြောပါတယ်။ဝန်ကြီးတာရိုကိုနိုရဲ့ပြောကြားချက်ကဂျပန်နဲ့တခြားနိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်နေချိန်မှာအိုလံပစ်ပွဲတော်ကျင်းပရေးမရေမရာဖြစ်နေတာကိုဂျပန်အစိုးရတာဝန်ရှိသူတယောက်ကပထမဆုံးချိန်ဝန်ခံပြောဆိုချက်လည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာလောလောဆယ်တိုကျို area နဲ့တခြားဒေသကြီးစက်တခုမှာအရေးပေါ်အခြေအနေကို February 9ရက်နေ့အထိကြေညာထားရပါတယ်။ပွဲတော်ကျင်းပရေးဥက္ကဋ္ဌယူရှီရိုမိုရီကတော့နောက်ထပ်အချိန်ရွှေဆိုင်ရေးလုံးဝမဖြစ်နိုင်ဘူးလို့အင်ကာနေကပြောပါရယ်ပွဲတော်ကျင်းပရေးကိစ္စ February လနဲ့မတ်လတွေမှာခက်ခဲတဲ့ဆုံးဖြတ်ချက်တွေချဖို့ရှိတယ်လို့လည်းသူကပြောပါရယ်ခင်ဗျာစနေနေ့မနေ့ကနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ဆက်ပေးခဲ့တာပါအခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
စင်တော်ဝင်းမေပါရွေးကောက်ပွဲအနိုင်ရ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်အစိုးရပါတီအနေနဲ့မနေ့ကပြီးဆုံးခဲ့တဲ့ရှမ်းပြည်နယ်ခရီးစဉ်တဲ့အင်အားကြီး SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါဝင်အခြားတိုင်းသားပါတီတွေနဲ့တွေ့ဆုံခဲ့ရမှာထူးခြားခဲ့တာကိုနှစ်ဖက်ခေါင်းဆောင်တွေကိုမေးရမှာ NLD အတွင်းမှ၃နဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွညိုက
ထူးခြားမှုလေးရတော့ဒီမှာသူတို့ခန်းစားချက်တွေလည်းပြောတာပေါ့ဗျာသို့တော်လည်းပဲရှမ်းပြည်မှာတိုင်းရင်းသားတွေကလည်းလက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိတယ်တိုင်းရင်းသားတွေကလည်းအများကြီးရှိတယ်မကွေးတိုင်းနဲ့ငစကြော၃၀လောက်ရှိတဲ့နေရာကြီးလေအကြီးကြီးလေတော့ဒီကြားထဲမှာလည်းပဲဒီ SNLD တို့အဖွဲ့မျိုးကလည်းပဲအစင်လာလက်ကြီးတယ်အများကြီးနိုင်ထားတဲ့အဖွဲ့ကြီးအဲ့ဒီအဖွဲ့ကြီးကလာပြီးတွေ့တယ်သူတို့လည်းပြန်လာယုံကြည်မှုတည်တယ်ဆွေးနွေးကြတယ်ဆိုတော့ဒီရှမ်းပြည်နဲ့ခရီးစဉ်ကမွန်နေကရမှာမတွေ့ကြရတာကိုလွှမ်းမိုးပြီးတော့အောင်မြင်မှုရတယ်လို့ပြောနေတာပေါ့ဗျာ
ဒါပေမဲ့ SNLD အထွေထွေအတွင်းမှုနဲ့ပြောခွင့်ရဦးဆိုင်လေးကတော့
ပြောမှုလို့ပြောရရင်တော့ကျွန်တော်ဘက်ကဖြစ်ချင်တာဖြစ်တဲ့နယ်လို့ကျွန်တော်မြင်တဲ့အမြင်ကိုသွားရောက်ရှင်းလင်းခွင့်ရပြီမဲ့လို့တစ်ဖက်မှာကျတော့ mandate တွေပါမလာဘူးသုံးချက်ချက်ပေးနိုင်တဲ့ပုံစံမဟုတ်တဲ့ခါကျတော့ကျွန်တော်ပြောပြသမျှကိုတော့အကုန်လုံးရေးမှတ်ပြီးတော့မှရည်စီစီးဝေးပါတီထိပ်ပိုင်းခေါင်းဆောင်တွေကိုသွားရောက်ပြင်ပြပါမယ်ဆိုတဲ့အနေထားပဲရှိတယ်ပေါ့ discussion ပုံစံမျိုးတော့အပြာခံပြောနိုင်တဲ့အနေထားမျိုးတော့မရှိခဲ့ဘူးကြ
ာအလာတူ SNLD ဒုက္ခရာဦးဆိုင်ညွလင်ကလည်းသူ့ရဲ့ Facebook စာမျက်နှာမှာပစက်မပါနရွက်တာပါတဲ့လူပုဂ္ဂိုလ်များနဲ့တွေ့ဆုံဆွေးနွေးခြင်းလို့မနေ့ကဝေဖန်ထားတဲ့အပေါ်မှာမေးရမှာဒေါက်တာအောင်မွညိုက
ကျွန်တော်တို့ကကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဘာမှအတော်ဒီပါမလာဘူးဥမာဖြင့်ပြောကြတာရှိတယ်ကချင်မှာလည်းပြောကြတာရှိတယ်နောက်ဒီမှာလည်းပဲဒီ SNLD နဲ့တွေ့တဲ့အချိန်မှာလည်းပဲပြည်တော်စုအဆင့်မှာရောပြည်နယ်အဆင့်မှာရောဒေသခံတိုင်းရင်းသားပါတီကလွှတ်တော်ကိုယ်စားလှယ်တွေကိုလည်းနေရာပေးစီခြင်းမှာတယ်ဆိုတာကိုပြောတယ်ကျွန်တော်တို့ကတော့ဟာစိတ်သာချပေးမယ်ဘာမှမပြောခဲ့ဘူးသူတို့ပြောတာကိုနှက်ချင်ကကြရင်စာရန်ပြုစုပြီးတော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုတင်ပြအဲ့ဒီကျွန်တော်တင်တဲ့ချက်ပေါ်မှာကြည့်ပြီးတော့ဘိုးလုံးမှုဆောင်ဖွဲ့ကလိုအပ်သလိုတုံ့ပြန်မယ်
အဲ့ဒီတော့အပြန်အလှန်ဆွေးနွေးတာမဖြစ်ပေမဲ့လည်းကိုဘက်ကထူးထူးခြားခြားပါတွေဆွေးနွေးပြီး NLD ဘက်ကတုံ့ပြန်သမျှကိုမေးရမှာတော့ဦးဆိုင်လေးက
NLD ရဲ့အနေအထားကအမှန်ကောင်းနေပါရဲ့ဒီလုံးမိသားရဲ့ထောက်ခံမှုတွေရထားတဲ့ပါတီဖြစ်တယ်ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့မျိုးသားညီညွတ်ရေးကိစ္စကိုဒါစိတ်မမဦးတည်ပြီးတော့လုပ်မယ်ဆိုလို့ရှိရင်အချိန်ကောင်းတော့ဒီကိစ္စကိုအလေးနဲ့ထားပြီးလုပ်ပါလို့ကျွန်တော်တို့တိုက်တွန်းတာကိုဒီဘက်ကလည်းတင်ချမှတ်သားသွားရတဲ့စစ်ချက်မျိုးလို့ NLD မှာလည်းပဲဒီ message ရသွားမှာဒါတော့ကောင်းတဲ့အချက်လို့ပြောလို့ရတယ
်အခုလို SNLD ဘက်ကပြောရမှာဘလို့ထူးခြားမှုရှိခဲ့တယ်လို့ခန်းစားရပါလေလို့မေးရမှာဒေါက်တာအောင်မွညိုက
SNLD ကတင်ပြတာတော့တကယ်ကိုပြည်တော်စုကြီးတစ်ခုလုံးအတွက်ကိုသူတို့ပို့ပြီးတော့အမြင်ကျေတယ်လို့ကျွန်တော်ထင်တယ်တို့နဲ့ NLD နဲ့တွေ့ဆုံရရင်ပြီးရောတို့ပါတီအောင်မြင်တယ်ဒါမျိုးအသာမကဘူးမတွေ့ကြရတဲ့တွေ့ဆုံဆွေးနွေးခွင့်မရခဲ့တဲ့ကြားနဲ့မုံပေါ်ပေါ်သူကပြန်တွေ့ဖို့စူးစမ်းပေးစီခြင်းပါတယ်တဲ့ဒီပေါ်အောင်တယ်လို့ပြောလို့ရင်လည်းပဲသူစူးစမ်းပြီးမယ်အောင်မြင်စေခြင်းနဲ့စေရနာမြင့်တာထားတာတကယ်ကိုတိုင်းပြည်အတွက်ကောင်းတဲ့အလားအလာပဲဒါကိုစိုးတခုတည်းကြည်တာမဟုတ်ပြည်တော်စုအကျိုးကိုကြည့်တယ်ဆိုတာသိရတာမနေ့ကကျွန်တော်ကဝန်တာ
အဲ့ဒီတော့နောက်ထပ်ရောလက်ရှိတစ်ပြည်လုံးအတွက်အရေးပါတာဘာအဓိကဆွေးနွေးခဲ့ပြီးတုံ့ပြန်သမျှကိုမေးရမှာဦးဆိုင်လေးကပဲ
ပထမတစ်ချက်ကတော့ဒီမိုကရေစီရေးနဲ့ဖက်ဒရယ်ရေးကို ဒါကအရင်ဘယ်ကနောက်ကျဆိုတာမဟုတ်ဘဲနဲ့တစ်ချိန်နဲ့တစ်ပြိုင်နက်လုပ်ဖို့လိုအပ်တယ်အဲ့ဒါအဓိကပြောပါမယ်နောက်တစ်ခုဖက်ဒရယ်ပြည်ထောင်စုလို့ပြောတဲ့နေရာမှာပြည်ထောင်စုရဲ့တရုတ်တကံကိုပေါ်ဆောင်တဲ့နေရာမှာအစဉ်တဒံတက်ကိုအနှစ်သာရကိုပို့ပြီးဦးစားပေးပြီးတော့တစ်ချိန်နဲ့တစ်ပြိုင်နက်လုပ်ဖို့ဆိုတာဒီနယ်ချက်ကိုကျွန်တော်အဓိကထားပြီးရှင်းပြတော့ဟိုဘက်ကလည်းလိုလိုလားလားပဲရေးမှတ်ပြီးတော့မှခေါင်းဆောင်ပိုင်းကိုကျင်းပြပါမယ်ဆိုတာလေးရခဲ့တာ
ဒီပေါ်ရေးပါမှုကိုလည်းဒေါက်တာအောင်မိုးညူက
1989-90တုန်းက CRPP ပေါ့ဒီသူတို့ကကိုစားပြုကော်မတီဘွားကလေးကိုကဒီမိုကရေစီအရေးကိစ္စဖက်ဒရယ်အရေးကိစ္စတွေကိုတပြိုင်တည်းဖော်ဆောင်ကြမယ်ဆိုပြီးတော့သဘောတူခဲ့တာတဲ့ဒီမိုကရေစီအရင်လားဖက်ဒရယ်အရင်လားတပြိုင်တည်းအကောင့်တွေဖော်မယ်ဆိုပြီးသဘောတူခဲ့ကြပါတယ်တဲ့ယခုလည်းပဲဒီမူတိုင်းပဲဆက်သွားခြင်းပါတယ်တဲ့
အဲ့တော့အခုလိုဒီ SNLD နဲ့တွေ့ဆုံမှုမှာပြဿနာမဖြစ်ပဲရှိခဲ့တာမျိုးနောက်ရှိခီးစင်မှာဖြစ်ဖို့ဘလို့အကြံပြုချင်ပါလဲလို့မေးရမှာဦးဆိုင်လေးက
ပုတ်ကူမိတိုက်လုံးနဲ့အစားအချိန်ယူပြီးတော့မှ informal ပုံစံမျိုးနဲ့ကျိုးတည်ညှိနိုင်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့အဆင်ပြေနိုင်တာပေါ့နော်လက်ရှိမှာတော့ NLD ကအကူအညီညီလေးပုံစံမျိုးဆက်ဆံနေတယ်အဲ့တော့ဓာတ်ညီထားပြီးတော့မှရှင်းပြရမယ်ဒီဟာအဓိကမထားဘဲနဲ့အကြောင်းအရာကိုအဓိကထားရှင်းနေတယ်ဆိုလို့ရှိရင်တော့နောက်ထပ်ပို့ပြီးတော့မှရင်းချင်းညီတက်လာနိုင်တယ်ဆိုတော့ message တစ်ခုလည်းကျွန်တော်ပြည်ပြည့်ကျက်ရပဲပေးလိုက်နိုင်တယ
်ဒေါက်တာအောင်မွန်ညိုကတော့ရှေ့ခီးစဉ်အတွက် NLD ဘိုလ်လုံးမှုဆောင်ကော်မတီအစည်းအဝေးဆုံးဖြတ်ချက်ဆောင်ရအောင်မှာဖြစ်ပေမဲ့အလားတူအဆင်ပြေအောင်ကြိုပြင်ဖို့တော့အကောင်းမြင်တယ်လို့ဆိုခဲ့ပါတယ်ခင်ဗျာကျွန်တော်ဝင်းမြန်ပါ
အမေရိကန်အနေနဲ့မြန်မာနိုင်ငံမှာပုံမှုရင်းနှီးမြှုပ်နှံမှုနဲ့နှစ်နိုင်ငံဆက်ဆံရေးပူအားကောင်းလာဖို့လုံခြုံရေးဆိုင်ရာဆွေးနွေးကမ်းမှာမြန်မာနိုင်ငံကဆွေးနွေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။အမေရိကန်ဟိုနိုလူးလူးအခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာမှုစင်တာ ABCSS ရဲ့အွန်လိုင်းအလုပ်ရုံဆွေးနွေးပွဲမှာမြန်မာနိုင်ငံကရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနဦးတောင်ထွန်းတက်ခဲ့ပြီးနောက်နိုင်ငံဆက်ဆံရေးအပါအဝင်ရင်းနှီးမြှုပ်နှံမှုကိစ္စတွေကိုအလေးထားဆွေးနွေးခဲ့ရပါမြန်မာအစိုးရစာရင်းတွေမှာအမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုနည်းနေပေမဲ့ကိုကာကိုလာအချိုးရေးကုမ္ပဏီလိုအမေရိကန်နိုင်ငံကဓာတ်ရိုက်ရင်းနှီးမြှုပ်နှံတာမျိုးမဟုတ်ဘဲစင်ကာပူကနေလှည့်ပြီးတွယ်ဝိုက်ရင်းနှီးမြှုပ်နှံတာကိုပါထည့်ထွက်မှာဆိုရင်အမေရိကန်ဒေါ်လာ1ဘီလီယံကျော်ရှိကြောင်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
ဒီနေ့နိုင်ငံလာတဲ့ရင်းနှီးမြှုပ်နှံမှုအများစုကဒီကာဘောတက်နော်ဒီကာဘောတက်နော်ကြီးနဲ့ဆက်စပ်တဲ့ဟာတွေပေါ့နော်ဒီနောက်ကအောင်ပေါ်ဆောင်မှုကဏ္ဍတွေမှာသူတို့ဟိုစိတ်ဝင်စားမှုလည်းပိုများတယ်သူများနိုင်ငံလေးကြည့်လို့ရင်လည်းဒီကဏ္ဍပေါ့နော်ဒီငွေကြေးကဒီပဏာယီကဏ္ဍနဲ့ဒီ financial services ကဏ္ဍတွေနဲ့ကျွန်တော်တို့ banking ကိုနောက်ထူကလည်းတက္ကသိုလ်ကြီးနဲ့ပတ်သက်တာတွေမှာများတယ်ကျွန်တော်ကိုင်းကြည့်ပါလေဒီကလူလာတော့ဒီလိုရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့နော်ကျွန်တော်တို့ဆိုင်ဆိုကျွန်တော်တို့အနေနဲ့သူတို့ကြီးကရင်းနှီးမြှုပ်နှံမှုဝင်လာလို့ရှိရင်တော့ကျွန်တော်ဒီမှာပြောလာဖြစ်လာပြီးဖြစ်ပါတိုင်းလာလို့ပြောတယ
်အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုမှာနည်းပညာနဲ့ဆက်စပ်တဲ့ရင်းနှီးမြှုပ်နှံမှုမျိုးကိုမြန်မာနိုင်ငံအနေနဲ့ပုံပြီးဆန္ဒရှိကြောင်းလည်းသူကပြောပါတယ်မြန်မာနိုင်ငံမှာနိုင်ငံတကာကအလွယ်တကူရင်းနှီးမြှုပ်နှံနိုင်အောင်ပြင်ဆင်ထားကြောင်းလည်းဦးအောင်နိုင်ဦးကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက္ကသိုလ်2015ဝန်းကျင်လောက်မှာအမေရိကန်အပါအဝင်အနောက်ဥရောပနိုင်ငံတွေနဲ့ဆက်ဆံရေးချောချောမွေ့မွေ့ရှိခဲ့ပေမဲ့နောက်ပိုင်းမှာတော့မြန်မာနိုင်ငံကလူ့အခွင့်အရေးပြဿနာတွေကြောင့်စိန်ခေါ်မှုတွေလည်းရှိပါတယ်။အမေရိကန်ပြည်အောင်စုမှအစိုးရအပြောင်းလဲတွေဖြစ်လာတာနဲ့အမျှဆက်ဆံရေးမှာအပြောင်းလဲတွေတွေ့ကောင်းတွေ့ရနိုင်တယ်လို့လည်းနိုင်ငံရေးဘောဂဗေဒပညာရှင်တဦးဖြစ်တဲ့ဒေါက်တာမိုးရီကသုံးသပ်ပါတယ်
။ဟုတ်ပါတယ်ခင်ဗျာဒီမိုကရေစီကအခုနိုင်ငံကဆက်ဆက်ပြီးရှိတဲ့ဒီစားများတော့အခုရှိတဲ့လိုဆောင်မျိုးနိုင်ငံကရေးရစိတ်ဆိုင်မှာဒီလိုဆိုတော့တက်ပူပြီးတော့ဆင်းရဲတာရှိပါမယ်လို့ယူဆလို့ရတာအကျဉ်းပြည့်လို့ဆောနိုင်ငံရေးပါတီရှုတော့ကရှိရတဲ့နိုင်ငံဈေးမူဝါဒနဲ့ကခတ်တည်တဲ့အမှုစားလို့ဆက်။ဟောပါတီအနေနဲ့ဒီမိုကရေစီတွေကတော့နိုင်ငံကရေးရအောင်စိတ်ဝင်စားပေမဲ့ဆက်လာတဲ့ကတိကအဖွဲ့အစည်းကစင်စားနေတဲ့ဒိုင်းမူဝါဒပါတီရဲ့ဒီဝါဒနဲ့ဖက်တူကြနေမှာကြာပါတယ်။ဒီချက်တစ်ခုကပြောမယ်အမေရိကန်နဲ့ဆက်ဆံရေးအတွက်သူ့ကိုဆက်ပြီးပြန်မှနေလို့ဆိုရင်ဒီကိုပိုလစ်တစ်အရာအမေရိကန်နိုင်ငံကိုခိုင်းတဲ့ပြည်စိတ်ကိုသာလာနေလို့ဒီစားတယ်ပေါ့
။ ABC SSC ကြာတာပဒိနေဆွေးညွှန်းပွဲမှာတဘာဝပတ်ဝန်းကျင်ကိစ္စ၊ကာဝယ်ဆေးကိစ္စ၊ကမ္ဘာစီးပွားရေးနဲ့ဒေသတွင်းပထဝီနိုင်ငံရေးအခြေအနေတွေအဓိကဆွေးနွေးခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့အမေရိကန်မြန်မာဆက်ဆံရေးပူခိုင်မာဖို့နဲ့ပြပြမြဲစွန့်ရင်အများဆုံးပြောင်းလဲအသုံးချရေးကိုဆွေးနွေးခဲ့ကြပါတယ်။ ABC SSC ကြာတာပဒိနေအစည်းအဝေးကို ကမ္ဘာပံအကြီးအကျယ်ရှိတွေစီးပွားရေးပညာရှင်တွေအာဆီယံနိုင်ငံတွေနဲ့အမေရိကန်ရေတပ်ပစိဖိတ်ရေအာကုတ်ကရေးအကြီးအကဲလူအီထစ်ဘလီတို့ပါဝင်ဆွေးနွေးကြတာဖြစ်ပါတယ်။ကျွန်တော်ကတော့စော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုအောက်လွှတ်တော်ကတရားစွဲဆိုလိုက်တဲ့ကိစ္စအပေါ်အမေရိကန်နိုင်ငံသားမြန်မာတွေကြားမှာသဘောထားအမြင်မျိုးမျိုးနဲ့သုံးသပ်ရှုမြင်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။လူ၅ဦးတည်ဆုံခဲ့ရတဲ့အမေရိကန်လွှတ်တော်အဆောက်အုံကိုသမ္မတဒေါ်နယ်ထရန့်ထောက်ခံသူတွေဝင်းအောင်စီးနင်းခဲ့တဲ့ဇန်နဝါရီ6ရက်ဖြစ်ရမှာသမ္မတထရန့်ကလှုပ်ဆော်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဒီမိုကရက်တီကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတကိုတရားစွဲဆိုခဲ့တာပါ။သမ္မတထရန့်ကိုတရားစွဲဆိုတင်တယ်လို့မြင်သူကတော့အိန္ဒိယနာပြည်နယ်မှာနေထိုင်တဲ့ချင်းတိုင်းသားအရေးကူညီလှုပ်ရှားသူဒေါက်တာရိုဒင်းကဖြစ်ပါတယ်
။ကျွန်တော်ကိုယ်ပိုင်သုံးသပ်ချက်ရတော့ဆွဲတင်တယ်။နိုင်ငံတော်တစ်ခုလုံးရဲ့အဓိကနေရာကျတဲ့လွှတ်တော်အဆောက်အုံကြီးပေါ့နော်။အဲ့ဒါကိုလူထုကနေအုံကြွပြီးတော့သွားပြီးတော့တိမ့်ပိုက်တဲ့သဘောမျိုးဖြစ်တယ်။အဲ့ဒါကိုအဓိကလှုပ်ဆော်တာကတော့ဒီသမရဖြစ်တယ်။ဒါကြောင့်စူပူအောင်ချော့မှုကိုအပအမြောက်ပြုတဲ့အမှုကိုသမရကျူးလွန်တယ်လို့ကျွန်တော်သုံးသပ်တယ်။အဲဒါကြောင့်အခု impeachment ပေါ့နော်တရားစွဲဆိုတဲ့ကိစ္စကမှန်ကန်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ Nevada ပြည်နယ် Las Vegas မြို့ကဆူရှီလုပ်ငန်းရှင်ဦးဆန်နီကတော့သမရထွန့်ကိုတရားစွဲဆိုကြတဲ့ကိစ္စအပေါ်သဘောမတူပါဘူး
။သူကတော့ America number 1ဖြစ်ရေးဆိုပြီးတော့သူကအဓိကဥတီဗီလုပ်ခဲ့တာကိုလုပ်ခဲ့ပြီးတော့ဟိုလှုပ်လှုပ်တော့အကုန်လုံးကဝင်ပြီးတော့စီးတာတွေဘာတွေညာတွေကတော့ဒါတွေကတော့ကျွန်တော်မြင်တာသူနဲ့လဲဓာတ်ရိုက်တော့မပတ်သက်ဘူးထင်ပါတယ်သူရဲ့အာပေးအမြောက်ပြုပါပါရင်လဲပါမှာပေါ့နောက်တစ်ခုကဟိုအမေရိကနဲ့ရှင်လာတဲ့တရုတ်နဲ့အမေရိကမှာသူကအမေရိကဘက်ကလုံးဝယက်တီပြီးတော့ပြန်ပြီးတော့ခုခံပေးတာဘာညာဆိုတော့ကျွန်တော်အနေနဲ့ကတော့အဲ့ဒီအချက်ကိုတအားသဘောကျပါတယ်နောက်တစ်ခုက border line တွေကိုသူကတိုင်းဆောက်ဖို့လိုပါတော့ညာတို့အဲ့ဒါတွေကလည်းတော်တော်ကောင်းတဲ့ကိစ္စတွေသူစီးပွားရေးနဲ့ပတ်သက်ပြီးတော့ဥမော့လာတာပါညာဒါလက်တွေ့ပါပဲအဲ့တော့ကျွန်တော်အနေနဲ့ကတော့ဒီလူကြီးကောင်းတာတွေကိုအများကြီးလုပ်ခဲ့တာဖြစ်တဲ့အတွက်တရားစွဲတာကိုတော့ကျွန်တော်အနေနဲ့သိသဘောမချပါဘူးခင်ဗ
ျသမရထွန့်ကိုတရားစွဲဆိုဖို့အမေရိကန်အောက်လွှတ်တော်ကဆုံးဖြတ်ခဲ့တာဟာမှန်ကန်တဲ့လို့ရဖြစ်တယ်လို့မြင်သူကတော့နယူးယောက်မြို့မှာနေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်သူကိုမမောင်ကျော်ပါလွှ
တ်တော်ဘက်ကိုသွားမယ်ဒီလူကြီးပေါ်မှာသူပြောတဲ့စကားကတော့ဒါမီးလောင်ကလေပင့်တဲ့သဘောမျိုးတွေးထိုးတဲ့သဘောမျိုးပါတယ်လို့တော့ကျွန်တော်ကသတ်မှတ်ပါတယ်။အခုလိုသူ့တရားစွဲရတဲ့ကိစ္စကတော့ဒါဥပဒေရဟိုဘက်ကတုံ့ပြန်တာတော့မှန်ပါတယ်။သူ့အမေရိကန်ဒီမိုကရေစီကိုဒီလိုချင်းချောက်လို့မရဘူးဆိုတော့လေတကဘာလုံးကိုပြကျင်တဲ့သဘောလို့ကျွန်တော်ထင်တယ်။ဒါကြောင့်မလို့ဟိုဘက်က Republican တွေပါတချို့ပါထောက်ခံတဲ့သဘောရှိတယ်လေ။ဒီမိုကရေစီတွက်ထားသလို1 2 3အဲ့လိုတစ်ခုပြီးတစ်ခုလောလောဆယ်ကူပြီးမယ်လို့တော့ကျွန်တော်မထင်ဘူး။ဟိုတမရောလုံးလုံးဖယ်ရှားတဲ့အထင်ကြီးတော့သူတို့အောင်မြင်မယ်လို့တော့ကျွန်တော်မထင်ပါဘူး။နောက်ပိုင်းမှာသူတို့ညှိမှာပေါ့။အမေရိကန်ပြည်အောင်သူရုပ်ပြခြင်းမျက်မဖြစ်အောင်သူတို့ဒါသူတို့ဒီလိုပဲအမြန်တမ်းထိန်းနေကြပဲဆို။အဲ့တော့ဒီကိစ္စကြီးအကြီးကျယ်ဖြစ်လာတဲ့အခါမှာသူတို့တချို့နိုင်ငံကြီးကိစ္စတွေအပြီးလုံးမှာဗျ။ဥပမာနောက်အစိုးရတက်လာတဲ့အခါမှာဘတ်ဂျက်တို့ပါလို့ဟာမျိုးမှာသဘောတူညီရရဖို့တို့ပါလို့ပဲ။အဲ့ဒါမျိုးတွေတော့ရည်ရွယ်ပြီးတော့လုပ်တာလည်းဖြစ်နိုင်သလိုနောက်တစ်ခါထရန့်ရဲ့နိုင်ငံကြီးဂိုင်းကြီးကိုအမေရိကန်ပြည်အောင်သူရဲ့သမိုင်းထဲမှာနိုင်ငံကြီးကိစ္စတွေမှာဝင်ပြီးတော့မရှုံနိုင်အောင်တခါလဲပတ်လောက်သားလောက်ဆုံးမလိုက်တာလည်းဖြစ်နိုင
်လုံထုံးလုံနေရအောက်လွတ်တော်ရဲ့တရားစွဲဆိုမှုကိုအထက်လွတ်တော်ကဆက်လက်ကြားနာစစ်ဆေးပြီးအပြည့်ရှိမရှိဆုံးဖြတ်ရမှာဖြစ်ပါတယ်ဒါပေမဲ့ဒီလုံငန်းစဉ်ဟာဒေါ်နယ်ထရန့်ရဲ့သမ္မတသက်တမ်းကုန်ဆုံးပြီးချိန်မှာမှအထက်လွတ်တော်ကြားနာမှုတွေဖြစ်လာနိုင်တာမို့သမ္မတထရန့်ကိုထိရောက်တဲ့အရေးယူမှုမျိုးလုံနိုင်ပါမလားဆိုတာအမေရိကန်နိုင်ငံရေးသုံးသပ်သူတွေကြားမှာမေးခွန်းထုတ်နေကြပါတယ်2019ဒီဇင်ဘာ18ရက်နေ့တုန်းကလည်းသမရထွန့်ကိုအောက်တိုတော်ကတရားစွဲဆိုခဲ့ကြပြီးသမရရာဒူးကနေဖေရှားရေးမအောင်မြင်ခဲ့ကြပါဘူးအခုတခါ2022ခုဇန်နဝါရီ23ရက်နေ့မှာသမရထွန့်ကိုဒုတိယအကြိမ်တရားစွဲဆိုတာကြောင့်အမေရိကန်သမရသမိုင်းမှာသူဟာဒီလိုနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဦးဆုံးသမရဖြစ်လာပါတယ်ခင်ဗျာ
VOA မြန်မာတန်ခါစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်မှာပြတ်ကောက်နှုတ်တင်ပြပေးသွားပါမယ် Connectivity Gaining Greater Currency in India Bangladesh Relations ဆက်နွယ်ဆောင်ရွက်မှုတွေကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဆက်ဆံရေးတိုးတက်အောင်မြင်မှုတွေရလာနေဆိုတဲ့ခေါင်းစဉ်နဲ့ The Diplomat သတင်းအွန်လိုင်းမှာဆောင်းပါးရှင် Rajeshwari Pillai Raja Gopalan ရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းအိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina တို့ရဲ့ online ထိပ်သီးဆွေးနွေးပွဲအတွင်းကနဦးကလန်းချက်တွေဖြစ်ခဲ့တဲ့အိန္ဒိယမြန်မာထိုင်းသုံးဘင်းဆိုင်အမြန်လန်းစီမံကိန်းပေါ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကစိတ်ဝင်စားမှုပြသခဲ့ပြီးကုန်သွယ်ရေးမဟာဗျူဟာနဲ့ဒေသတွင်းဆက်နွယ်မှုအကျိုးကျေးဇူးတွေကိုနှစ်နိုင်ငံစလုံးရရှိစေမှာဖြစ်တယ်လို့အစကြီးရေးသားထားပါတယ်။သို့ပေမဲ့လည်းကိုဗစ်ကာလနှောင်းပိုင်းမှာဒီလိုရင်းနှီးမြှုပ်နှံမှုတွေကိုအကောင့်ထည့်ဖော်ရမှာစီးပွားရေးရက်ခတ်မှုတွေဘယ်လိုရှိမလဲဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့ဆိုပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမတည်ဆောက်ရေးစီမံကိန်းဟာ2002ခုနှစ်မှာစတင်ပေါက်ဖွားခဲ့ပြီးအိန္ဒိယနိုင်ငံမိုးရီမြို့ကနေပုဂံကိုဆက်သွယ်ပြီးထိုင်းနိုင်ငံမဲဆောက်မြို့အထိကီလိုမီတာ 13,660 ရှေ့လျားမှာဖြစ်တယ်လို့ဖော်ပြထားပါဗျ။ဘင်္ဂလားဒေ့ရှ်နိုင်ငံဟာဒေသတွင်းဆက်သွယ်မှုကွန်ရက်တွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ်ဆက်သွယ်ရေး BBIN လမ်းကွန်ရက်ကိစ္စတွေကိုလည်းနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲမှာဆွေးနွေးခဲ့ကြသလိုဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့တောင်အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေကိုဆက်သွယ်နိုင်ဖို့အိန္ဒိယမြန်မာထိုင်းသုံးဘင်းဆိုင်အမြန်လမ်းစီမံကိန်းကိုလည်းထိပ်သီးဆွေးနွေးပွဲမှာစိတ်ဝင်စားမှုပြခဲ့တယ်လို့ဆောင်းပါးမှာရေးသားထားပါဗျ။BBIN လမ်းကွန်ရက်နဲ့အိန္ဒိယမြန်မာထိုင်းသုံးဘင်းဆိုင်အမြန်လမ်းစီမံကိန်းတို့နှစ်ခုစလုံးဟာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံစလုံးကိုစီးပွားရေးအနေနဲ့ရောမဟာဗျူဟာအရပါအသုံးဝင်စေမယ်လို့ဆိုပါတယ်။သုံးနိုင်ငံအမြန်လမ်းမကြီးဟာအိန္ဒိယနိုင်ငံအနေနဲ့လစ်လူရှူလာခဲ့တဲ့သူ့ရဲ့အရှိမျောက်ဒေတာဖွံ့ဖြိုးရေးကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့အာဆီယံနိုင်ငံတွေစီကိုသွားမဲ့ဂိတ်တကားကြီးလည်းဖြစ်တယ်လို့ဆောင်းပါးမှာရေးသားထားပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးဒေါက်တာ S. ဂျေရှင်ကာရဲ့စာကိုကိုးကားပြီးတော့ဆောင်းပါးထဲမှာဖော်ပြထားတာကတော့သုံးဘင်းဆိုင်အမြန်လမ်းစီမံကိန်းနဲ့ပတ်သက်ပြီးအိန္ဒိယအနေနဲ့စီမံချက်နှစ်ခုမှပါဝင်တယ်လို့ဆိုပါရယ်ကီလိုမီတာ120ရှေ့လျားတဲ့ကလေးဝရေကြီးလမ်းပိုင်းအပအဝင်တံတားပေါင်း69စင်းကိုအဆင့်မြင့်တင်ခြင်းနဲ့ကီလိုမီတာ150ရှေ့လျားတဲ့တမူးမိုးရေးကလေးဝလမ်းပိုင်းအဆင့်မြင့်တင်ရေးလို့ပါဝင်ကြတယ်လို့ဖော်ပြထားပါရယ်သုံးဘင်းဆိုင်အမြန်လမ်းစီမံကိန်းနဲ့ဒေသတွင်း၄နိုင်ငံပူးပေါင်းဆောင်ရွက်မှုဖြစ်တဲ့ BBIN စီမံကိန်းတွေကိုလက်ရှိတည်ဆဲကွန်ရက်တွေဖြစ်တဲ့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာစီးပွားရေးစဉ်ညံလန်းနဲ့ကလတန်ဘက်ဆောင်တည်ယူပို့ဆောင်ရေးစီမံချက်တွေနဲ့ချိတ်ဆက်ဆောင်ရွက်ဖို့အလားအလာတွေကိုလည်းစောင်းမားမှာထောက်ပြထားပါဗျ။အမြန်လန်းစီမံကိန်းပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စိတ်ဝင်စားမှုကိုကြိုဆိုရမှာဖြစ်ပေမဲ့အခြေခံအဆောက်အဦတိဆောက်ရေးနဲ့ပတ်သက်လို့အိန္ဒိယဟာနာမည်ကောင်းရတာတဲ့နိုင်ငံမဟုတ်ဘူးလို့စောင်းမားရှင်ကဆိုပါတယ်။ COVID-19 အလွန်ကာလမှာထဲဝင်သုံးစွဲနိုင်မဲ့ငွေကြေးအရင်းမြစ်တွေလည်းရှားပါးလာနိုင်ခြင်းရှိတာမို့ဒီစီမံကိန်းတွေပြီးမြောက်အောင်မြင်နိုင်ဖို့ထပ်ပြီးတော့ကြံ့ကြံ့ပွဲရရှိနေတယ်လို့စောင်းမားရှင်ကရေးသားထားပါဗျ။အပြည့်စုံတော့ www.thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတဲ့အမျိုးသမီးကဏ္ဍကိုစမခင်မျိုးတွေကတင်ဆက်ပေးပါမယ်ပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာရွေးကောက်ပွဲမဲဆွယ်စီရုံနေတဲ့အချိန်ရခိုင်လက်နက်ကိုင်အဖွဲ့ AA ရဲ့ဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်ကုန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်လောင်း3ဦးဇန်နဝါရီလ10ရက်နေ့ကပြန်လည်လာခဲ့ပါတယ်တလကျော်ကြာလောက် AA ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းတာကိုခံခဲ့ရပြီးပြန်လည်လွတ်မြောက်လာတဲ့အချိန်အောင်အခုချိန်ထိသူတို့ဘာကြောင့်ဖမ်းဆီးခံရတယ်ဆိုတာရှင်းရှင်းလင်းလင်းမသိရဘူးလို့ပြန်လည်လွတ်မြောက်လာတဲ့တန်ကုန်းမြို့နယ်ပြည်သူ့လွတ်တော်အမတ်မန်နီနီမေမြင့်ကပြောပါရယ်မန်နီနီမေမြင့်ရဲ့အထွေထွေချုပ်ကိုမေးမြန်းပြီးဒီလင်းတဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရယ်ရှင် There's a path we must choose sometime
Gotta stand up and fight sometime ကျွန်မတို့လည်းတွေးတာပေါ့နော် NLD ကိုပို့ကြတယ်ဒီမနိုင်ဘူးဒီလိုလောက်တာလားပေါ့နော်ဒီလိုတော့တွေးတယ်ဒါပေမဲ့ကိုရောက်တဲ့အချိန်မှာကျမတို့ကိုအဲနောက်ဆုံးကျမတို့နေရာနဲ့နေရာရောက်တဲ့အချိန်မှာအဲဒီပါတောင်းချီပုံပေါ်တဲ့ပါပြောတယ်။နိုင်ငံရေးလိုအပ်ချက်အရာကျမတို့ကိုခေါ်လိုက်ရတာပါဆိုပြောတယ်။ဒါပေမဲ့ကျမတို့ပြန်ညွှန်လိုက်တဲ့အချိန်မှာတပြန်တော့လေကျမတို့ကိုဒီမှာတကယ်ဆိုလို့ရှိရင်ညွှန်ချင်လို့ရင်ဆိုးရအောင်လုပ်ရမှာပါဒါပေမဲ့တပ်မတော်ကိုလွှဲတယ်ဆိုတဲ့ဟာမှာကျမတို့လည်းနည်းနည်းစဉ်းစားခဲ့တယ်ဘာကြောင့်မကြောင်ဆန်းလဲဆိုတဲ့ဟာကိုစဉ်းစားလို့မရဘူးအဲဒီတော့အပြင်ကိုရောက်လဲရောက်လာတော့ဘိုးတော်စဉ်းစားလို့ဖြစ်မှာမဟုတ်ဘူး။
သူတို့ဌာနဝရည်ရချက်တမျိုးပြီးတော့မှမြချင်းကြီးကြောင်းသွားတာလားဘလို့လဲအကျွန်တော်အခုတတိတော်တော်စဉ်းစားဆက်သွားတယ်
ဆိုတော့အခုပြန်လို့လာတဲ့တိုင်အောင်ကိုဘာကြောင့်ဖမ်းတယ်လဲဆိုတာမသိရသေးတဲ့သဘောဖြစ်နေတာပေါ့နော်အဲ့ဒီအချိန်တုန်းကရောဒီရွေးကောက်ပွဲအတွက်မဲဆွယ်နေတဲ့အချိန်မှာဒီလိုမျိုးကြုံရလိမ့်မယ်လို့တွေးမိခဲ့ဘူးလား
ရွေးကောက်ပွဲမတန်ခင်ကာလတုန်းကတခုခုတော့ဖြစ်လာမယ်လို့တော့မှန်းစတော့ကျွန်တော်အကောင်းဆုံးကိုလည်းတွေးထားတယ်အဆေးဆုံးကိုလည်းတွေးထားတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့လေခံပြည်နယ်ရဲ့အမင်းချမှုတွေကြောင့်ပေါ့နော်ဒီမျိုးစုံကိုတွေးထားတယ်ဒါပေမဲ့ဒီလောက်ထိရှိနေမယ်လို့မထင်ဘူးဒါကြောင့်ကျွန်တော်တို့ကမင်းကလေးတွေလည်းဖြစ်တယ်ပေါ့နော်ငါတို့ဒီလိုမျိုးတော့မလုံလောက်ပါဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ကရေုံစီစီနဲ့ကိုအဲ့လိုမျိုးတွေးထားတာရှိတယ်အဲ့တော့ခုလိုမျိုးဒီလိုမျိုးဖြစ်လာတာတော့လေကျွန်တော်တို့ကဒီလိုပဲဖြစ်အစပိုင်းမှာတော့အဆုံးပြေးသေးတယ်ဒီလိုမျိုးလည်းဟိုရောက်တဲ့ချိန်မှာကကျွန်မပြောခဲ့တဲ့အတိုင်းနဲ့ခံနိုင်လို့ရချင်ရခေါ်တယ်ဆိုတော့ order ချင်းပြေးရမယ်လို့ပြောတဲ့ခါကျတော့ဒီလိုရုံးချပြီးတော့ပဲဒီလိုမျိုးကိုပဲဒီကျမလေးခေါ်ပဲလို့ပဲပြီးခဲ့တာပေါ့
ရောဖန်စီခင်ရတဲ့အချိန်မှာရောကိုယ်ပေါ်မှာရိုင်းရိုင်းပြပြဆက်ဆန်တာပဲပြပြဒီနှိမ့်ဆက်ညှပ်ပန်းတာမျိုးရောကြုံရတာရှိလား
စာမိုင်းဒီခေါ်တဲ့ခါကျတော့သူတို့ကပါလဲဆိုကျွန်တော်တို့လက်ကိုလာဆွဲပြီးတော့ကျေးမဲ့တုတ်တယ်ပေါ့နော်ကျွန်တော်တို့ကလည်းအဲ့ဒီမျိုးကျန်းကျန်းနဲ့နဲ့လည်းမလိုက်ချင်နေလို့လိုက်နေလို့ဆိုတော့မဟုတ်ဘူးကျွန်တော်တို့ကအချိန်ရမယ့်ရပါစ်တင်ရပစ်တင်ဆိုပြီးတော့ကျိုးနဲ့အဲ့လိုကျေးတဲ့ကျဲသွားတယ်ကျဲသွားတော့အဲ့ဒီတစ်ခါရောက်တဲ့နေရာမှာတော့အဲ့ဒီအကွက်ကလေးတွေကမိသားစုတွေစီဆဲချုံဆိုတဲ့ဒီ energy နဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေဒီကဘာကြီးကဘာပြောတာလဲဆိုတော့နည်းနည်းပါးပါးရှိတယ်နောက်ကျတော့သူတို့ကျွန်တော်တို့ကလည်းမျက်စိကိုပိတ်ထားတော့မမြင်ရဘူးလိုက်ချင်တဲ့ရောက်တာဟန်လိုက်တယ်ဟန်လိုက်တဲ့ခါကျတော့သူတို့ပြန်ပိတ်သွားရတယ်ကောင်းလေးတွေ
โอเคနှစ်လကျော်ကာလမှာရောဒီနေ့စဉ်ဘယ်ရောက်လို့ရောက်နေမှမသိတဲ့အခြေအနေတခုမှာမိသားစုနဲ့လည်းအဆက်အသွယ်မရဘူးလို့ထင်တယ်အဲ့တော့ဘယ်လိုစိတ်ထားပြီးတော့နေ့စဉ်ဖြတ်သန်းနေလဲ
အော်ဒီနေ့ဒီတော့ကျမနဲ့အတူပါသွားတယ်မိသားစုတို့ကလည်းနောက်ကလည်းကျမနဲ့အတူနေရတဲ့အခါကျမတို့ဖိတွေလည်းဖြစ်စီအခါကျတော့ကျမတို့ပြည့်စုံပြီးတော့အားပေးကြတယ်ပေါ့ကျမတို့အဲ့မှာနေခဲ့ရတဲ့နေရာကလည်းသူတို့ဒီတက်ကျော်ကအစ်မေမျိုးသမီးတွေဖြစ်တဲ့အခါကျတော့သူတို့တော့နေနိုင်သေးတာပဲငါတို့သူတို့လည်းရှိလာတယ်ဆိုတဲ့အကြည့်မျိုးပေါ့နော်နောက်တစ်ချက်ကကျမတို့ရောက်တဲ့အချိန်မှာသူတို့စာအုပ်တွေမှာပေးတယ်ဆိုသူတို့ဘယ်လိုမှလည်းမသိဘူးနော်စာအုပ်တွေဝယ်ပြီးတယ်ဝယ်ပြီးတဲ့အခါကျမတို့အဲစာအုပ်တွေဖတ်တာပေါ့တနေ့ကုန်မတနေ့ကုန်မနေ့တိုင်းကစာအုပ်ဖတ်တယ်နိုင်လျှောက်တယ်အဲ့လိုမျိုးပေါ့နော်ခါခါတော့လည်းအဲ့လိုမျိုးအတွေ့အကြုံရောက်တာပေါ့ဘာလို့အပြေမှာကမိသားစုကိုယ်ကလည်းခလေးငယ်ငယ်လေးရှိတဲ့ခါကျတော့အဲ့ဒီကိုပြေရောဂါတွေကလည်းဆိုးနေတယ်ဆိုတဲ့ဟာမျိုးတွေကိုသူတို့တွေရဲ့ဖြည်းဖြည်းပြောနေတဲ့ဟာတွေမှာကြားရတာပေါ့နော်အဲ့ဒီဟာကိုစိတ်တူဖြစ်တယ်ပေါ့ခလေးကိုတတိယတဲ့ခါကျတော့တစ်ခါတစ်ခါမိခင်သိနေတော့အဲ့လိုမျိုးစိတ်မကောင်းနေဖြစ်တာပေါ့တော့လည်းပြန်ချောက်ပတ်လိုက်ရတယ်အဲ့လိုမျိုးပဲမဖြောက်ရင်ကိုယ့်ကိုယ်ကိုယ်ပဲဒုက္ခပေးရရမှာလေဘာလို့လဲဆိုတော့ချိန်ရင်တော့ပြန်ရမယ်ဆိုတာသူတို့ကပြောလာလို့လည်းဘာလို့လဲဆိုရင်ပြန်ရအောင်လည်းမိသားစုဝင်ပေးရမယ်ဒါကြောင့်မို့လို့အဲ့ဒါကိုကျမအောင်နေနဲ့တဲ့ပြောမပြပြေးမှသာကျမရတာမျိုးဆက်ပြီးတော့နေတော့ကြမယ်ချိန်တိုင်းတော့ပြန်ရမှာပဲဆိုတော့အင်းလည်းအားပြီးတော့စာအုပ်ချက်အချင်းကုန်ပေါ့လို့ပြီးတော့
အဲ့တော့ဒီကာလအတွင်းမှာတော့ကောင်းကောင်းမွန်မွန်ဆက်ဆံနေလို့တော့ပြောလို့ရမှာပေါ့နော်သူတို့ဒီထိန်းသိမ်းထားတဲ့ကာလမှာ
ကောင်းကောင်းမွန်မွန်ဆက်ဆံနေဆိုကျမတို့ပထမအဲ့ဒီကိုရောက်ဆယ်ရက်ကိုကျမတို့တောင်းအောက်မှာထားတယ်အတောင်ဆိုတော့အဲ့ဒီစနေတွေနေတဲ့ဆောင်ပေါ့နော်အမေသမီးတွေနေတဲ့နေရာမှာထားတယ်ဆယ်ရက်လောက်နေပြီးတော့မှပြန်ပြီးတော့အိမ်ကောင်းပေါ်တနေရပေါ့အတူအဲ့နဲ့မနီးမဝေးပေါ့မှာလုံးကျင်းနေတုံးပါလုံးလောက်ရှိနေပေါ့တောင်တက်တဲ့ဟာရောဆိုအဲ့ဒီတောင်ပေါ်မှာသူကပါဆိုသူရဲ့အကျဉ်းဌာနလေပုံစံမျိုးပေါ့နော်အဲ့ဒီနေရာမှာနေရတယ်အဲ့ဒီနေရာမှာသူတားလုံးတွေကာထားတယ်အောက်ကဝါချန်ကင်းညဘက်ကလို့ရှိရင်အဲ့လိုတော့ခတ်တယ်အဲ့ချင်းမှာ20ကျော်လောက်နေခဲ့ရတယ်
အဲ့တော့ခုလိုဖန်စီခေါ်ဆောင်ခဲ့ရတဲ့အတွက်ကြောင့်မန္တနီမိမိအနေနဲ့ဒါလက်ရှိပြည်သူ့လွတ်တော်အမတ်တရားအနေနဲ့ရွေးကောက်ပွဲမှာပြန်ပြီးတော့အရွေးခံဖို့ဆိုတာဝင်မပြိုင်လိုက်ရဘူးအခုရွေးကောက်ပွဲကလည်းပြီးသွားခဲ့ပြီပေါ့နော်ဆိုတော့မိသားစုတွေကလည်းဘာမှမသိရတဲ့အနေအထားမျိုးမှာလာနေချီပြီးတော့နေခဲ့ရတယ်ဆိုတော့ကို့အတွက်မိသားစုအတွက်ဒီထိခိုက်နေနာမှုတွေကအဓိကဘာတွေဖြစ်သွားလဲ
အဓိကကတော့ဒီစိတ်တိုင်းဆိုင်ရာပေါ့နော်စိတ်တိုင်းဆိုင်ရာဒီကနေ့တွေကတော့ရှိတာပေါ့ဆိုတော့ကလေးလေးကလည်းငြေလဲငြေသေးတယ်အဲ့လိုမိသားစုကလေးကလည်းနည်းနည်းတော့စိတ်ဆိုင်ရာရတော့ဘာသာကပြန်ရောက်လို့ရှိရင်ကျမကိုလုံးဝပြန်ခံဖြစ်နေတယ်ပုံပေတော့မှလည်းအဝေးကြီးကိုဆုံးသွားရတော့ဘူးအဆန်းကြီးတွေပေါ့နော်အဲ့တော့သူကတော့နည်းနည်းလေးကိုရေးလေးလေးမပြောတော့တာကနည်းနည်းတော့စိတ်ဆိုင်ရာပြန်သွားတယ်ဆိုတော့ခံနိုင်တယ်နောက်မိသားစုကလည်းစိတ်ကြည်တာပေါ့ပြန်ကြရေးအလိုမျိုးဒီလိုရတဲ့ခါကိုထောင်ထဲမှာဆိုရင်မပဲထောင်မှာရောက်နေတယ်ဘယ်တော့ကြာရင်တော့လက်နေဆိုတဲ့ဟာမျိုးတွေကတရားနေတွေကသိနိုင်တယ်လေဒါပေမဲ့ဒီလိုမျိုးခေါ်ထားတဲ့ခါကျတော့လက်မလက်ပါမလားတက်ပြလိုက်ပြီလားဘယ်လိုပုံစံမျိုးလဲဆိုတဲ့ဟာမျိုးသူတို့ရဲ့စိတ်ဆိတ်ရေးကြည့်ကြမှုတွေနောက်ပြီးတော့ဆုံးချောင်းတာပေါ့မင်းဆန္ဒနဲ့အနေနဲ့လည်းကိုယ်ကလည်းမရှိရမနာကြောင့်ကာလအရောက်တာတီတူတွေဖြစ်ခဲ့တယ်နောက်ပြီးမင်းဆန္ဒနဲ့တီတူတွေရဲ့စောက်စိတ်တွေရောစောက်လန့်မှုတွေရောဟိုအဲ့ဒါတွေကတော့ဖြစ်ခဲ့တယ်စောက်တရားတွေပုံပြီးတော့ညားသွားတာပေါ့ဟုတ်
တိကတော့ဆွတ်ဆွတ်ပြောသလိုပေါ့နိုင်ငံရေးအရာမှာလည်းဒါလူတွေကိုစိတ်ပိုင်းဆိုင်ရာအရာကြောက်စိတ်ဖန်တီးလိုက်သလိုဖြစ်သွားတာပေါ့လေ
ဟုတ်ကဲ့ဟုတ်ကဲ
့ကျတော့ကိုရိုင်းကိုအဲ့လိုဖြစ်သွားတဲ့အတွက်ကြောင့်မလို့နိုင်ငံရေးကိုလှုပ်ဖို့အတွက်ကြောက်သွားတာမျိုးဆက်ပြီးတော့မလှုပ်ချင်တော့ဘူးဆိုတာမျိုးရောဖြစ်မိလားရှေ့ဆက်ဘာလှုပ်သွားမလဲ
ကျွန်တော်ကမလုံးလို့တော့မဖြစ်တော့ဘူး။ဘာကြောင့်လဲဆိုတော့လက်ပို့ပြီးတော့မှတာဝန်ကြီးကြီးပြတယ်လို့ခံစားရတယ်။လုံးဝမဲ့ကပို့ပြီးတော့ကျွန်တော်ရဲ့ခံရတယ်ပို့ပြီးဖုန်ကြရမယ်။သူများတကာဒီနေတဲ့ကိုပို့ပြီးတော့ဖုန်ကြရမယ်အနေထားမှရှိတယ်လို့ခံစားဒီပြန်လဲကြည့်ကြရမယ်ဒီလိုပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောအများကြီးနောက်ပြီးတော့ရေချီမှုဒီဆောင်ရေးအတိုင်းမှာရောဒါအချိန်တွေတော့ကြာယူပြီးတော့ကိုကြည့်ကြရမယ်အဲ့တော့ကျမတို့ကမလုပ်တဲ့နေကြီးဟုတ်ကဲ့ကျမတို့ကဒီလိုဖြစ်လို့မလုပ်တော့ဘူးဆိုလို့ရှိရင်ပို့ပြီးတော့ဆိုးသွားမယ်အမေကလည်းပို့ပြီးဆိုးသွားမယ်ဆိုတော့ကျမတို့ကိုကြည့်ပြီးတော့ကျမတို့တို့ကြည့်ကြရအောင်ဟောသူတို့ကမှဒီကဒီလိုဖြစ်ဖို့မလုပ်တော့ဘူးပေါ့နော်ကျမတို့ကအဲ့လိုဖြစ်မှာကိုဖုံးနေတာကျမတို့ကပြောရလို့ရှိရင်ကျမတို့ဒီဘက်တော်နိုင်ငံရေးလမ်းကြောင်းဘုံကြောင်းနဲ့ဘက်တော်ကနေပြီးတော့အထက်မှာဒါကိုရဒီလိုရလောက်တဲ့ဒီရီအပေါ်မှာကျမတို့ကငင်းငင်းကြနဲ့တွားနေတယ်။ဒီနိုင်ငံကလူတွေကိုဒီလိုမျိုးလုပ်တယ်ဆိုတော့အမှန်တကယ်တော့ဘယ်လိုမှမလုပ်သင့်တဲ့ကိစ္စပေါ့နော်။ဒီကနိုင်ငံကြီးကိုနိုင်ငံကြီးလေးရနဲ့ဖြည့်ချင်းလာတဲ့အကောင်းဆုံးဖြစ်တယ်။နောက်ထပ်လည်းဒီလိုမှလည်းအဲ့လိုပုံစံမျိုးတွေမလုပ်ဖို့ပေါ့နော်။ကျမတို့ကတော့ဒါပန်းချစင်ပါတယ်ပေါ့နော်။ခုနလက်ခံနိုင်တယ်မှာလည်းကျမတို့ကိုခေါ်သွားပြီးတဲ့နောက်ပိုင်းမှာပြည်သူတွေကိုလည်းတောက်လန်သွားတဲ့အရှိတယ်။ဒီလိုမျိုးငယ်ဆုံးချင်တဲ့လူဖြစ်ခဲ့ရမှာမှာကြီးရနေပြီးတော့ဒီကိုယ်ကလေး၃လောက်ကိုတော့မှဒီလိုမျိုးလုပ်ပါရဲဆိုတဲ့အမျိုးတွေပေါ်မှာကိုယ်ရင်ကျင်လာပြီးတော့သူတို့တွေမလုပ်ဖြစ်မှာကိုသိနေတယ်။ဒါနဲ့ကတော့လုပ်စီစဉ်နေတဲ့ဘာပဲဖြစ်ဖြစ်နောက်တစ်ခုကဒီလိုမျိုးကြည့်ကြည့်ကိုယ်ချုပ်တာကိုယ်ကလေးတွေပဲဒီလိုမျိုးလုပ်တယ်ပေါ့နော်။ဒါနဲ့အခွက်ကလူတွေလုပ်တာနဲ့မကြားဘူးပေါ့နော်။ဒီပေါ်မှာလည်းလုံးဝအဆင်မပြေဘူးအဲ့လိုမျိုးလုပ်စီစဉ်ဘူးပေါ့နော်။ဒါကြောင့်ဆိုတော့ကျွန်တော်တို့ကလက်နဲ့လက်တွဲနေတဲ့အဖွဲ့လည်းမဟုတ်ဘူး။ဒီနည်းကြမ်းကြမ်းနဲ့တကယ်ကိုနိုင်ငံရေးယုံကြည်ချက်ကြောင့်ဒီလိုဒီချက်အပေါ်မှာငင်းကြမ်းကြမ်းနဲ့ကိုလိုချင်တဲ့အရာတွေကိုတောင်းဆိုပြီးတော့တောင်းနေတဲ့နိုင်ငံရေးပါတီတစ်ခုပဲဖြစ်တယ်ပေါ့နော်အဲ့တော့ဒါမလို့ကြည့်ချင်ပါဘူးလို့အဲ့လိုမျိုးတွေပေါ့
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ဒီမိုကရေစီပြပြင်ပြောင်းလဲရေးနဲ့ငင်းကြဲရေးကြိုးပမ်းမှုတွေအတွက်အခုလိုလုပ်ရမျိုးကဘယ်လောက်ထိအနောက်ဆက်ဖြစ်စေသလဲပြိပခါတွေအဆုံးသတ်ဖို့ငင်းကြဲမှုကဘယ်လောက်ထိအရေးကြီးနေပါလဲရှင
်ဘူးလိုမျိုးလည်းရတယ်ဘယ်လောက်ထိကြီးကြဲလဲဆိုကျွန်တော်တို့အများကြီးယုံကြည်မှုတွေကြီးကြဲကြတာပဲကျွန်တော်တို့ဘာလို့လဲဆိုတော့အတော်ကြီးရပြီးတော့ကြီးမားလာသေးတယ်ပို့ပြီးတော့ငင်းကြဲမှုတွေကိုဥတည်စီတယ်ဘူးလိုမျိုးလည်းရတယ်လေဒါကြောင့်ဒီလိုလည်းရမှုတွေကိုတော့ပြည်သူ့ကိုမှမလုပ်ကြည့်စမှာဘူးပေါ့နော်နောက်တစ်ချက်ကဒီကြိုင်ရလည်းအမှန်ကအရေးကြီးပါတယ်လို့ကျမတို့နိုင်ငံမှာကဒီလိုမျိုးကြိုင်ရလည်းမပေါင်းတောက်တယ်ကြော်ပြီးလို့ပြောရမှာပေါ့နော်။အဲကျမတို့ကမမီဘူးပြောရရင်ကျမတို့လုပ်ခဲ့တဲ့အရာတွေလည်းမဟုတ်ဘူး။ကျမတို့အခုသက်တမ်းပေါ့ကျမတို့ဒီအသက်30ကျော်ပြီ30ပြည့်ခဲ့ကြပြီ။အခုတတိဒီစိတ်ဆာရမင်းရနိုင်သေးဘူး။မင်းရနိုင်တော့ပါဖြစ်လို့ကျမတို့ပြည်သူတွေဒီစာရင်ဖြစ်တယ်။ကျမတို့ပြည်သူတွေပဲစိတ်ဆိုင်နေတာတုံ့ပြန်ရတယ်အကြမ်းတွေကတော့မြန်မာနိုင်ငံကိုကောင်တယ်ပေါ့ဒီကနေ့တော့ရင်းစမှုတွေဒီမြန်မာပြည်ဆောက်ကြပြီးတော့ငွေငန်းကြမ်းနဲ့ကျမတို့ရဲ့နိုင်ငံကိုဆောက်သွားတာကိုပဲကျွန်တော်တို့ပြင်ချင်ပါတယ်လို့
ပြောခုရွေးကောက်ပွဲမှာဝင်မပြန်လိုက်ရဘူးဆိုတော့ဘာဆက်လုပ်ဖို့စဉ်းစားထားပါလဲရှင
့်ဟုတ်ပါဘူးသိနေတာကတော့ကျမတတ်မှန်ဆုံးဒီကားစီးတဲ့ဖြီးပြီးတယ်စနေနေ့ဖြီးပြီးတဲ့အခါကျတော့အမကြီးကြီးကိုလည်းအချိန်ပေးနေတယ်ကျမကိုညွှန်နေတဲ့ပေါ့နော်အဲ့ဒါကျမရဲ့ဒီလွတ်တော်ကိုကျွန်တော်တက်တန်းဟာဒီဇန်နဝါရီလကုန်လို့ရှိလို့ရှိရင်ပြီးပြီပေါ့နော်၅နှစ်ပြီပေါ့နော်အဲ့ဒီကြည့်ရတဲ့လွတ်တော်ကိုကျွန်တော်ချစ်ပြီးရရှိရင်ဒီမှာချစ်ပြီးရရှိပြီးကျွန်တော်နိုင်ငံကြီးကလွတ်တော်မှတ်ချက်မှလုပ်လို့ရတာမဟုတ်ပါဘူးပေါ့နော်ကျွန်တော်တို့မြန်မာပြည်လုတ်ကြရတဲ့ဒီလိုမျိုးတော့တောင်းနေပြီးကျွန်တော်တို့လုပ်လို့ရတာရှိတယ်နောက်ပြီးကျမရဲ့ meeting party ရဲ့ party တောင်းဝင်နေလည်းရှိသေးတယ်ပေါ့နော်အဲ့တော့ကိုယ့်ရဲ့ party တောင်းဝင်နေတဲ့မှာကျွန်တော်လုပ်မယ်လွတ်တော်လေးကိုဆက်ပြီးတော့လုပ်ပေးမယ်ဒီတားကြီးလည်းအချိန်ပေးရမယ့်ဟာရှိတယ်ကတော့ဒီမှာပါတယ်မှာသွားတယ်အချင်းမြားပြီးတော့ဆက်လုပ်မှာပဲ
ကျွန်တော်ဆန်အမေရိကန်ကွင်းစီစမှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုအကြောင်းတင်ပြပြရမယ်။ဇန်နဝါရီလ15ရက်နေ့ကဒေါက်တာကင်းရဲ့မွေးနေ့ဖြစ်ပေမဲ့ဇန်နဝါရီလ1ရက်ဘက်တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာမွေးနေ့နိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားပါတယ်။ဒေါက်တာကင်းရဲ့ပြည်သူ့အခွင့်အရေးလှုပ်ရှားဆောင်ရွက်မှုနဲ့သူ့အကြောင်းကိုကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ။20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနှစ်ရပ်ပြဋ္ဌာန်းနိုင်အောင်စူးစမ်းခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။ကွာ68ခုနှစ်ဧပြီလ4ရက်နေ့ရုံးကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အယ်ရေးဆိုသူကတနက်နေ့ပြစ်ခတ်လုကြံခဲ့ပါတယ်ဧပြီလ9ရက်နေ့မှာတော့ ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်။သူ့ရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေတိတ်နဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမ္မတရစ်ချတ်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလူမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမ္မတလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ Jesse Jackson ကဒေါက်တာကင်းဟာအဖိနှိတ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ
်။ He is really as a symbol of powerand justice
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လဲတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တက်ရင်ဆိုင်ရတာတွေရှိခဲ့ပါတယ
်1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ပက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူပြီးရဲရဲ့ဆက်ဆက်ရိတ်နဲ့လူစုခွဲခဲ့တာပါ
They came toward us, beating us with nightsticks, tramping us with horses, releasing the tear gas.
သူတို့တွေကကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါတယ်။မျက်ရည်ကိုဘုံတွေနဲ့လည်းပစ်ပါတယ်။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါတယ်။တေပြီလို့တောင်ထင်လိုက်မိပါတယ်။
လုံချိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါတယ်မတရားမှုကိုကောင်းကောင်းမခံကြဘူးဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါတယ
် We must let the world know and it is necessary to protest this threefold evil
မေဘေကွင်းရင်းဆိုခံရတာလုံချိုရေးရဲ့ရရက်ဆက်ဖိနှိပ်မှုလို့နိုင်ငံစီနင်းပြမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲဘာမပြင်းနေမျိုးတော့မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်။ဒန်တူညီမြအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့ဂျွန်လူးဝစ်ကပြောပါတယ
်။ Martin Luther King Jr. came by to visit me in my hospital room and said, "John, don't worry. We will make it from Stellenbosch to
my." Martin Luther King Jr. ဆေးရုံမှာကျွန်တော်ကိုလာတွေ့ပါတယ်။ဂျွန်ဘာမမပူနဲ့ဆယ်မာကနေမွန်ဂိုမာရီကိုချီတက်နိုင်မှာဖြစ်ပြီးတော့မဲပေးခွင့်ဥပဒေနဲ့အတည်ပြုနိုင်ပါလိမ့်မယ်လို့ပြောပါတယ်
။ဆယ်မာကတရားပေါ်မှာချီတက်ဆန္ဒပြပြီးတနည်းလောက်ကြာမှာတော့သမ္မတလင်ဒန်ဂျွန်ဆန်ဟာပြည်သူ့အခွင့်အရေးဥပဒေကိုလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။1965ခုနှစ်မှာနိုင်ငံသားတွေအနေနဲ့အသားအရောင်ခွဲခြားမှုမရှိဘဲမဲပေးခွင့်အတွက်ငြင်းငြင်းစွာတောင်းဆိုတိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့ရည်မှန်းချက်တွေပြေဝသွားခဲ့ပါတယ်။Jesse Jackson ကဒေါက်တာကင်းရဲ့တိုက်ပွဲဝင်နှီးပြဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရစ
ေ Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
the ဥပဒေပေါင်းအတွင်းကတောင်းဆိုတိုက်ပွဲဝင်ရတဲ့ဒီလန်းကင်ဆွဲကိုသူကယုံကြည်ပါတယ်။ဒါပေမဲ့လည်းဥပဒေကြောင်းအရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြာကြာနိုင်တယ်လို့သူကထင်ပါတယ်။ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
ဒေါက်တာကင်းတင်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတစဖျက်သိမ်းပြစ်နိုင်ခဲ့တယ်လို့အသားအရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်အတောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူး
I have a dream. One day, this nation will.
ဒီနေ့မှာဒီနိုင်ငံဟာအောင်ကျလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါ။အဲ့ဒီမိန့်ခွန်းကိုနားထောင်မှုအတွက်ဝါရှင်တန် DC ကအမျိုးသားရင်းမြစ်မှာလူနှစ်သိန်းခွဲလောက်လာရောက်ဆွေးနွေးခဲ့ကြပါတယ်။ New York Times သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပါ
။ What was on King's mind?And what he wanted to talk to me about was what he called the
king ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်လျောမချင်း
အစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ
်။တန်းသူကြီးများအခွင့်အရေးပေးထားတဲ့ဥပဒေ1960လောက်ကတည်းကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွန်းနေလို့ပြည်သူ့အခွင့်အရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
်။ We are a different and a better nation today in the sense that
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်။အခြေအနေတွေတိုးတက်လာပေမဲ့အတန်းစားကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့အားလုံးတန်းတူရတာမျိုးတော့မဟုတ်သေးပါဘူး
။အချိန်လေးပြောင်းလဲခဲ့ပေမဲ့မာတင်လူးသာကင်းရဲ့ငြင်းငန်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
်။
ကျမဖိုးရဲ့အိမ်မက်တစ်ခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချီပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့ဇီးရိုက်ကိုသာချီပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်အလောက်ကြာမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာတန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းဆုရရှိခဲ့ပါတယ်
ဘုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။2020မှာကိုရိုနာဗိုင်းရပ်စ်ကြောင့်ထိခိုက်နှောင့်နှေးမှုတွေကြုံတွေ့ခဲ့ရပြီးမြေအချိန်နဲ့ကပ်ပြီးဆောင်ရွက်ရတဲ့သုတေသနလုပ်ငန်းတွေကတော့ရပ်ထားလို့မရပဲဆက်လုပ်ခဲ့ရတာဖြစ်ပြီးအဲ့ဒီထဲမှာအောင်မြင်မှုအများအပြားရခဲ့တာကတော့အာကာသဆိုင်ရာသုတေသနတွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့ပတ်မှာအင်္ဂါဂျူစူဇန်ရဲ့အတွက်ရဟတ်ရင်တစင်းနဲ့ဂျိုဘော်သွားဆက်ရုပ်လွတ်တင်နိုင်တဲ့အောင်မြင်မှုနဲ့အတူမိုးလေဝသနဲ့ဆက်သွယ်ရေးဂျိုရုဆိုင်ရာဤပညာအောင်မြင်မှုတွေအကြောင်းတင်ပြခဲ့ပြီးပါပြီ။နောက်အောင်မြင်မှုတစ်ခုကတော့တောက်ကြဂျူစူဇန်ရဲ့ကနေထူးခြားတဲ့တွေ့ရှိချက်တွေကိုရခဲ့တာပဲဖြစ်ပါတယ်။ဒါအပြင်တနအီကိုမိုင်မောင်းသိမ်းနဲ့ချီးပြီးပြန်တန်းနေတဲ့ဥက္ကာပြန်တွေပေါ်အရောက်သွားလေးလာနိုင်ခဲ့တယ်လို့နေအနာကိုအရောက်သွားပြီးနေရဲ့လေးရုအပူချိန်ဘာကြောင့်အရန်များနေရတယ်။တန်လိုက်မှုန်တိုင်းဆိုလာဖလင်းနဲ့သူ့ရဲ့တည့်ရောက်မှုတွေဘယ်လိုဆိုတော့ကွာ2020မှာသူ့တည်တနာတွေလုံနိုင်ခဲ့ကြတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်
။ဒီအမျက်နှာပြင်မှာအပူချိန်ကဟိုစင်တီဂရိတ်နဲ့ဆို6000ပဲရှိတယ်။ဒါပေမဲ့နေရဲ့လေထုကအပူချိန်က4သန်းလောက်ရှိတယ်။စင်တီဂရိတ်4သန်းလား။အဲ့တော့မြင်းမျက်နှာပြင်မှာမပူပဲနဲ့အပေါ်မှာဘာကြောင့်ပူတယ်လဲဆိုတဲ့ဟာကိုသူတေသနာပညာရှင်တွေကသိချင်ကြတယ်။အဲ့တော့နေရှိကိုအမေရိကန်နိုင်ငံကလွှတ်လိုက်တဲ့ဂျိုတူတစ်ခုကနေအနာကိုမိုင်၄-၅တန်းလောက်အတွင်ရောက်အောင်ကတ်သွားပြီးတဲ့အခါကျတော့မှနေရဲ့ကိုရိုနာပေါ့နော်။သူကဓာတ်ပုံရိုက်ပြီးနေမျက်နှာပြင်ရဲ့အပေါ်မှာနေရဲ့လေတူပူချိန်ကဘာကြောင့်အရန်များနေလဲပေါ့နော်။သူတေသနာလုပ်ပါတယ
်။ဒီသူတေသနာအတွက်နေကိုဓာတ်ပုံရိုက်ဖို့ဘလို့အခက်ခဲတွေကိုကြောဖြတ်ရပါတယ
်ဒီမြေမျက်နှာပြင်ပေါ်မှာထွက်နေတဲ့ solar storm လို့ခေါ်ပါတယ်အဲ့ဒီဟာကိုဓာတ်ပုံရိုက်တဲ့ဟာဘယ်အချိန်မှာပဲရိုက်လို့ရလဲဆိုလို့ရှိရင်နေကြက်မှာပဲရိုက်လို့ရနေကြက်တာကလည်းခဏရယ်အဲ့တော့သူတေသနာလုပ်ဖို့ကမိနစ်တောင်မရှိဘူးအဲ့တော့ဒါကြောင့်သူတို့ဒီဂျိုတုကိုနေကိုပြစ်တင်လိုက်တာလေနေနဲ့အနည်းဆုံးရအောင်သွားပြီးနေကိုဂျိုတုမှာရှိတဲ့ကင်မရာနေပြီးတော့မှဂျိုဒူရဲ့ကင်မရာရှေ့ကနေပြီးတော့နေကိုဖုံးပလိုက်တယ်ဖုံးပြီးတော့မှနေရဲ့ဘေးပတ်ဝန်းကျင်ပေါ့နော်ဒီပုံရိပ်ရဲ့ဘေးပတ်ဝန်းကျင်ကအဲ့ဒီနေရဲ့မျက်နှာပြင်ရဲ့အပေါ်ကိုပေါ့နော်အဲ့ solar storm တွေသူတေချာရိုက်ကြည့်လိုက်တာရိုက်ကြည့်လိုက်တဲ့အခါကျတော့မှနေရဲ့ဒီမျက်နှာပြင်တဲ့ပူပူဟာချင်းအကြောင်းကပါလဲဆိုမျက်နှာပြင်ကနေထုတ်လိုက်တဲ့ဓာတ်ငွေတွေပေါ့နော်တပွား hydrogen တို့ helium တို့အဲ့ဒီဟာတွေပောက်ကွဲတဲ့အခါကျလို့ရှိရင်သူက iron ဖြစ်သွားတယ်ဆိုတာအအနုမြူမဟုတ်တော့ဘဲနဲ့အနုမြူရဲ့အစိတ်အပိုင်းဖြစ်သွားတယ်၊ကွဲသွားတယ်ပေါ့နော်။ plasma ပေါ့နော်။ကွဲသွားတဲ့အတွက်ဒီအဲ့ plasma ကြီးဖြစ်သွားတဲ့အတွက် plasma ရဲ့ temperature အရန်မြင့်တယ်။အဲ့လိုကွဲသွားတဲ့အခါကျလို့ရှိရင်အနုမြူရှိလို့ရှိရင် proton နဲ့ neutron ဖြစ်တဲ့အတွက်သူကသူ့မှာလျှက်စစ်တက်မရှိဘူး။ကွဲသွားတဲ့အခါကျတော့လျှက်စစ်တက်ဖြစ်သွားပြီ။သူကအဖိုအမကွဲသွားတော့အဲ့ဒီအခါမှာအမလျှက်စစ်တွေကနေပြီးတော့မှဒီလိုလွင့်ဆင်သွားတဲ့အခါကျလို့ရှိရင်ပန်လိုက်မုန်တိုင်းတွေဖြစ်တာအဲကြောင့်ကျွန်တော်တို့ solar flare ဖြစ်လို့ရှိရင်ကမ္ဘာပေါ်မှာ radio တွေ satellite communication တွေပြက်ကုန်နေဆိုတဲ့ဟာလေခဏပေါ့အဲ့လိုပြက်ကုန်နေဆိုတဲ့ဟာဘာကြောင့်လဲဆိုတဲ့ဟာကိုသူတို့တေးချပို့ပြီးတည်လာပါတယ်ဒီနှစ်ထဲမှာ
တောက်ကြဂျိုစူဇန်ရဲ့မှာတွေ့ရှိချက်အစ်စ်တွေကဘာတွေပါလဲ
တောက်ကြကျူကဟိုကဘာပေါ်မှာလဲအသက်ရှူလို့ရတဲ့လေတုမရှိပါသူ့လေတုထဲမှာဘာပဲရှိလဲဆိုလို့ရှိရင်သူကတောက်ကြကျူရဲ့အပူချိန်ကဒီဂရီ300လောက်ရှိတယ်စင်တီဂရိတ်300လောက်ရှိတယ်ပြီးတဲ့အခါကျတော့ဒီတောက်ကြကျူကိုလွှမ်းထားတဲ့ဟာကသူ့ရဲ့ကျူရဲ့လေတုထဲမှာဟိုဆာဖူရစ်အက်ဆစ်အဲ့ဒါအများဆုံးပါပဲဒါပေမဲ့ဒီမှာပညာရှိတွေဒီနှစ်ထဲမှာတိုင်းနာမှာသူတို့ဘာသွားတွေ့လဲဆိုတဲ့အခါကျတော့ pH 3လို့ခေါ်တဲ့ဖော့စဖရပ်နဲ့ဟိုက်ဒရိုဂျင်တွဲထားတဲ့ molecule တစ်မျိုးကိုတွေ့ရပါတယ်အဲ့ဒါအမိုးနီးယားလိုဟာမျိုးပေါ့နော်သူကဘာလဲဆိုလို့ရှိရင်ဒီတောက်ကြကျူပေါ်မှာ DR ကိုသွားတွေ့တဲ့အတွက်တောက်ကြကျူပေါ်မှာတက်ရှိတရွာရှိနိုင်သလားဆိုတဲ့ဟာဦးသူတို့စပြီးတော့လေ့လာဖို့အတွက်ကိုအစပြုလေးတစ်ခုရတယ်ပေါ့နော်ဘာလို့ဆိုတဲ့အခါကျဒီ pH 3ဆိုတဲ့ဟာကဘာပေါ်မှာမရှိဘူးဆိုရှိတယ်သူတို့ bacteria တစ်မျိုးပါ bacteria ကကျွန်တော်ရှိလူသားဆိုရှင် oxygen ရှိမှာအသက်ရှင်နေတယ်နော်ဒါပေမဲ့အဲ့ဒီ pH 3ကိုသုံးတဲ့အသက်ရှင်နေတဲ့ bacteria ကြတော့ oxygen မလိုပဲနဲ့သူကအသက်ရှိတဲ့ပုံစံတစ်မျိုးအနေနဲ့နေပါတယ်အဲ့ဒါမျိုးတိုင်းလို့ရတဲ့အတွက်တောက်ကြကြိုးပေါ်မှာသက်ရှိသရဝနဲ့ပတ်သက်လို့လေ့လာဖို့အတွက်ကိုအခွင့်စားတွေ့ပါတယ်
သက်ရှိသရဝတွေနဲ့ပတ်သက်ပြီးနောက်လေ့လာမှုတစ်ခုကအုတ်ကာပြန်တွေပေါ်ဆင်းသက်ပြီးနမူနာတွေကိုယူနိုင်ခဲ့တာဖြစ်ပါတယ်
။ဂျပန်နိုင်ငံကလွတ်လိုက်တဲ့ဒုံးပြန်ရဲ့နောက်အမေရိကန်နိုင်ငံလွတ်လိုက်တဲ့ဒုံးပြန်ရဲ့ဥရောပလွတ်လိုက်တဲ့ဒီဒုံးပြန်ရဲ့သူတို့အုတ်ကာပြန်တွေပေါ်ဆင်းကြပါတယ်။နော်နေဆက်ကြဝလာအတွင်းမှာရှိတဲ့အုတ်ကာပြန်တွေကတောင်းနဲ့သိမ်းနဲ့ချီပြီးရှိပါတယ်။အဲ့ဒီထဲမှာပေါ့နော်ဒီအုတ်ကာပြန်အကောင်းဆုံးဆိုတာကိုရွေးရတယ်ပြည့်တဲ့အပါလဲဆိုဥက္ကပြန်တိတ်သေးနေလို့ရှိရင်လည်းဟိုဆင်းလို့မရအောင်ကြီးနေလို့ရှိရင်လည်းတိတ်ကြီးနေလို့ရှိရင်ဆင်းလို့မရအောင်ကဘာနဲ့တိတ်ဝေးနေလို့ရှိရင်လည်းအဆင်းလို့မရအခုကပါလဲဆိုလို့ရှိရင်ဒီတုံးပြန်နဲ့ဥက္ကပြန်တွားနေတဲ့ဒီပြန်နေတဲ့တဏ္ဍာရုံမိုင်းသိမ်းနဲ့ချီပြီးပြန်နေတဲ့ဥက္ကပြန်ပေါ်ကိုရပါအောင်ဆင်းဆင်းပြဲအဲ့ဒီဥက္ကပြန်မှာရှိတဲ့ဒီအဆိုင်အခဲဓာတ်ငွေပါညာကိုသူကတိတ်သိမ်းပြီးတော့မှကဘာဦးပြန်ယူလာတာ
ဘာကြောင့်ဥက္ကာပြန်တွေကိုလေ့လာဖို့လုပ်တာပါလေ
ကျွန်တော်တို့ကဘာပေါ်မှာရှိတဲ့တက်ရှိသရွာတွေကဘယ်ကနေပေါ်လာလဲတခုဖြစ်နေတာဥက္ကာပြန်တွေကဘာကိုဝင်တိုက်တဲ့အခါကျလို့ရှိရင်ဒီဥက္ကာပြန်နေပြီးတော့များတက်ရှိတွေများတည်လာနိုင်တဲ့ probability ပေါ့နော်ဖြစ်နိုင်ခြေရှိသလားဆိုတာကိုသိပ္ပံပညာရှင်တွေယူဆထားတာတခုရှိပါတယ်ဒါဟုတ်မဟုတ်သိရအောင်ပါလေဆိုလို့ရှိရင်ဥက္ကာပြန်တွေကဒီကဘာပေါ်ကိုမတိုက်ခင်ဟိုကဥက္ကာပြန်တွေမှာဩဒီတက်ရှိသရွာတွေများရှိသလားဥက္ကာပြန်တွေကိုဘလို့ပုံစံမျိုးနဲ့ဘလို့ဓာတ်တဘာဝနဲ့ဖွဲ့စည်းထားလဲဆိုတာကိုသိသိချင်ပါတယ်အဲ့ဒါသိချင်တာဟာဘာလဲဆိုလို့ရှိရင်အဖြေတစ်ခုပဲဥက္ကာပြန်နေပြီးတော့ဗျာတက်ရှိသရွာတွေကကဘာပေါ်ကိုရောက်လာသလားဆိုတဲ့ဟာကိုအဖြေပေးနိုင်ဖို့အတွက်ကိုသူတေသနာလုပ်ကြတာဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။နစ်စင်ဇန်နဝါရီလရဲ့တတိယမြောက်တနင်္လာနေ့ကိုမာတင်လူသာကင်းဂျူနီယာအထိမ့်မှတ်နေ့အဖြစ်အမှတ်တရဂုဏ်ပြုကြပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းအယ်ဘာမာပြည်နယ်ကဘက်ပတစ်နှစ်ချင်းခရစ်ယာန်သင်းအုပ်ဆရာဒေါက်တာကင်းဟာအကြမ်းမဖက်တဲ့နီးနဲ့လူမှုပြုပြင်ပြောင်းလဲရေးအတွက်အမေရိကန်စီဘယ်ရိုက်ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်။ဒေါက်တာကင်းရဲ့အကြီးမားဆုံးအောင်မြင်မှုကတော့အလုအကန်ရှာပွေရာမှာခွဲခြားဆက်ဆံခံရတာတွေပဲဖြစ်ပြီးအများပြည်သူပိုင်တဲ့နေရာတွေမှာခွဲခြားမှုတွေမလုပ်ဖို့တားမြစ်တဲ့1964ခုနှစ်ပြည်သူ့အခွင့်အရေး Civil Rights Act ဥပဒေနဲ့1965ခုနှစ်မဲပေးပိုင်ခွင့်ဥပဒေပြဋ္ဌာန်းနိုင်ရေးဆောင်ကျဉ်းနိုင်ခဲ့တာဖြစ်ပါတယ်ဒီအောင်မြင်မှုနှစ်ခုစလုံးဟာအမေရိကန်ပြည်ထောင်စုအတွက်တည်းမကပါဘူးတကမ္ဘာလုံးအတွက်ပါအဓိကအကျိုးသက်ရောက်မှုရှိစေခဲ့တာဖြစ်ပါတယ်လူမျိုးရေးခွဲခြားမှုတရားမျှတမှုမရှိတာကိုစန့်ကျင်တဲ့ဒေါက်တာကင်းရဲ့ဒန်းတူညီမျှရေးလှုပ်ရှားမှုတွေဟာနိုင်ငံတကာဥပဒေကြောင်းကတဆင့်ကြိုးပမ်းခဲ့တာမဟုတ်ပါဘူး။ဒါပေမဲ့သူ့ရဲ့ပြောဆိုချက်တွေနဲ့လှုပ်ရှားမှုတွေကကိုလိုနီနယ်ကျဲဝါဒ၊လူဖြူလူမဲခွဲခြားရေးနဲ့လူမျိုးရေးတရားမျှတမှုမရှိတာတွေအပေါ်စန့်ကျင်လှုပ်ရှားနေသူကမ္ဘာတဝန်းကအမျိုးသားနဲ့အမျိုးသမီးတွေအတွေ့အားကျအတူယူစရာဖြစ်ခဲ့ပါတယ်။ဒုတိယကမ္ဘာစစ်ပြီးကာလမှာကမ္ဘာတဝန်းကိုလိုနီနယ်ကျစနစ်အဆုံးသတ်နိုင်ခဲ့ပါတယ်1945နဲ့1960ပြည့်နှစ်အစောပိုင်းကာလတွေအတွင်း ကိုလိုနီလျောက်ကလွတ်မြောက်လာတဲ့နိုင်ငံသစ်တွေတိုးလာပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း115အထိနှစ်ဆတိုးခဲ့ပါတယ်အဲ့ဒီတိုးလာတဲ့အဖွဲ့ဝင်သစ်တွေအနက်85ရာခိုင်နှုန်းခန့်ဟာခွဲခြားဆက်ဆံတဲ့ဥပဒေတွေနဲ့တရားမျှတမှုမရှိတဲ့အလေးအကျင့်တွေကြောင့်သူတို့ပြည်သူတွေမကြာခဏဒုက္ခတွေခံစားနေကြရတာဖြစ်ပါတယ်ဒေါက်တာကင်းရဲ့ငြိမ်းချမ်းတဲ့တော်လှန်ရေးစည်းရုံးလှုပ်ရှားမှုတွေနဲ့ပြည်သူ့အခွင့်အရေးအဥပဒေလမ်းပွင့်အောင်ဓာတ်ရိုက်အကျိုးသက်ရောက်ခဲ့တာတွေဟာဒီအဖွဲ့ဝင်နိုင်ငံသစ်တွေရဲ့ကိုယ်စားလှယ်အများစုအတွေ့အားချအတူယူစရာတွေဖြစ်ခဲ့လို့ပါပဲအဲ့ဒီအချိန်ကကုလသမဂ္ဂအဖွဲ့ကြီးဟာပြိပကတွေကိုငိမ့်ချန်းစွာဖြည့်ရှင်းအဆုံးဖြတ်ပေးမဲ့နှီးနှောဖလှယ်နိုင်တဲ့အဖွဲ့ကြီးအဖြစ်အားကိုးကြပြီးနိုင်ငံသစ်တွေပါဝင်လာခဲ့ကြပေမဲ့ကမ္ဘာစစ်မှုထုံးကားတဲ့နိုင်ငံကြီးတွေနဲ့သူတို့ရဲ့ဦးစားပေးမှုတွေအကြားအကြီးအကျယ်ခြားနားမှုတွေကိုတိတ်သတိမထားမိခဲ့ကြပါဘူးအဖွဲ့ဝင်သစ်ကိုယ်စားလှယ်အဖွဲ့အရေးအတွက်လုံလောက်တဲ့အတွက်အခြေတင်ဆွေးနွေးပွဲတွေကျင်းပလူမျိုးရေးခွဲခြားမှုအတွက်တရားမျှတစရိတ်တိုက်ဖျက်ရာမှာစည်းလုံးညီညွတ်ခဲ့ကြပါတယ်ဒါကြောင့်ပုံစံအမျိုးမျိုးနဲ့လူမျိုးရေးခွဲခြားဆက်ဆံမှုအလုံးပယ်ဖြစ်တဲ့နိုင်ငံတကာသဘောတူစာချုပ်ကို1965ခုနှစ်ကအတည်ပြုနိုင်ခဲ့ပါတယ်။1948ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာလူအခွင့်အရေးကြီးညာစာတမ်းပြီးရင်လူအခွင့်အရေးမှာအရေးကြီးဆုံးဖြစ်တဲ့ပြည်ညစာချုပ်နှစ်ခုကိုလည်း1966ခုနှစ်ကအတည်ပြုနိုင်ခဲ့ပါတယ်။ပြည်သူနဲ့နိုင်ငံရေးအခွင့်အရေးသဘောတူစာချုပ်နဲ့ ECOSOC ECOSOC ကစီးပွားရေးနဲ့လူမှုအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူစာချုပ်တွေအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။လူမျိုးရေးတန်းတူညီမျှမှုအတွေ့ကမ္ဘာတဝန်းလှုပ်ရှားမှုနဲ့ပတ်သက်ပြီးဒေါက်တာကင်းပြောခဲ့တဲ့ရှာရှာပါပါမိန့်ခွန်းတွေအနေနဲ့1964ခုနှစ်ကကမ္ဘာငြိမ်းချမ်းရေးနိုဘယ်ဆုလက်ခံတော်ကပြောခဲ့တဲ့မိန့်ခွန်းမှာလူမျိုးရေးအတွက်လှုပ်ရှားမှုဟာကမ္ဘာတဝန်းအပြားကူးဆက်သလိုအကျယ်ပြန့်ဆုံးလှုပ်ရှားမှုအဖြစ်သမိုင်းတွင်ရေးအောင်ပြန့်နှံ့ခဲ့တယ်လို့တင်စားခဲ့ပါတယ်။ကြီးမြတ်တဲ့ပြည်သူလူထုကြီးကမိမိလူမျိုးနဲ့အမိမြေခေါင်းပုံဖြတ်အမျက်ထုတ်ခံရတာတွေအဆုံးသတ်ရေးအတွက်တန်ဋိဌာန်အခိုင်အမာချမှတ်နိုင်ခဲ့ပါတယ်တဲ့။အခုကျွန်တော်တို့ဟာလူမျိုးရေးအတွက်အောင်မြင်မှုတရားကိုမြင်တွေ့ကြရပါပြီလို့ဒေါက်တာမာတင်လူသာကင်းကပြောဆိုခဲ့ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ကမ္ဘာတနော COVID-19 ကာယရောဂါကြောင့်သေဆုံးရသူဟာတောက်ကြံနေမှာနှစ်သန်းရှိသွားပြီဖြစ်ပြီးကမ္ဘာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုမရှိတာကြောင့်အခုလိုအခြေအနေဆိုးရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတောက်ကြံနေမှာပြောကြားလိုက်ပါတယ်။အခုတည်ဆုံးလာသူနှစ်သန်းကိုအောက်မေ့တတိယရဲ့အနေနဲ့တကဘာလုံးပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အချိန်ကျနေပြီလို့တတိပေးလိုက်ပါတယ်။တရုတ်နိုင်ငံဝူဟန်မှာဒီကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိခဲ့ပြီးတစ်နှစ်ကြာမှာဒီရောဂါကြောင့်တည်ဆုံးလာသူကနှစ်သန်းဖြစ်သွားခဲ့တာပါ။ COVID-19 ကူးစက်ပြန့်ပွားမှုကိုတားဆီးဖို့အတွက်နိုင်ငံတွင်းဝင်ပေါက်အားလုံးကိုပိတ်ထားတော့မှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကတောက်ချန်နေမှာကြေညာလိုက်ပါတယ်။ဗြိတိန်နိုင်ငံတည်းကိုဝင်မယ်ဆိုရင် COVID-19 ကင်းရှင်းကြောင်း82နှစ်ရဲ့အတွင်းစမ်းသပ်ဆစ်ဆီးထားတာကိုပြသမှာဖြစ်တဲ့အပြင်ကိုယ့်အကိုတိကျခွဲနေတဲ့ self quarantine လဲ10ရက်နေရမှာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်နောက်9ရက်အကြာမှာထပ်ပြီးဒီပိုးရှိမရှိစမ်းသပ်ဆစ်ဆီးမှုလုပ်ရမှာဖြစ်ပြီးအဲ့ဒီအချိန်မှာလဲပိုးမရှိတာတွေ့ရမှာ quarantine ကနေထွက်ခွင့်ရမှာဖြစ်ကြောင်းပြောပါတယ်။ Britain နိုင်ငံထဲကိုလာရောက်သူအားလုံးအတွက်ဒီဥပဒေဟာတနင်္လာနေ့မနေ့4နာရီမှာစတင်တက်ရောက်မှာဖြစ်ပါတယ်။COVID-19 ကူးစက်ပြန့်နှံ့မှုတားဆီးရေးဆိုင်ရာပြဋ္ဌာန်းချက်တွေကိုမလိုက်နိုင်ကြီးမားတဲ့ဒဏ်ငွေရိုက်အရေးယူမှုတွေလုပ်ပြီးနေဆက်ပါဝင်တနိုင်ငံလုံးအတိုင်းအတာနဲ့အစိုးရကတဆင့်တိုးပြီးလုပ်တော်မှာဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာတော့ COVID-19 ရောဂါအကူးစက်ခံရသူ 33,300 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 2,926 ယောက်ရှိနေပါပြီကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးအထိနာနေတဲ့မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာတန်း350အရေးပေါ်ချင်းဝေပေးအပ်ဖို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကအတည်ပြုဆုံးဖြတ်လိုက်ပါတယ်မြန်မာနိုင်ငံရဲ့ငွေပေးငွေယူရှင်းတမ်းမှာအပူတပြင်းလိုအပ်ချက်တွေရှိနေတဲ့အတွက်အခုလိုဒုတိယအကြိမ်ချင်းငွေထုတ်ပေးဖို့ဆုံးဖြတ်လိုက်တာဖြစ်ပြီး IMF ရဲ့အရေးပေါ်အကူအညီပေးအစီအစဉ်ကမြန်မာနိုင်ငံတွင် COVID-19 ကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးနဲ့လူမှုရေးတည်ရောက်မှုတွေကိုရောပါအောင်လုပ်ပေးပြီးအကာအကွယ်မဲ့နေသူတွေအတွက်ပံ့ပိုးနိုင်နိုင်မယ်လို့လည်းပြောပါတယ်စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲတာ။
This program has come to you from the Voice of America, Washington.